Welcome to the Voice of America in Burmese.
ဝါရှင်တန်မြို့တော်ဗီအိုအမေရိကန်တန်ကားမှာ2021ခုနှစ်အောက်တိုဘာလ2ရက်တောက်ကြာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00နာရီကနေ9:00အထိလိုင်းနှုန်းမီတာ40လေးဆယ်နဲ့50တက်လိုင်းလမ်းမီတာ190ရောဂါနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ ချက်သပရင်းနေမှာကမ္ဘာတစ်လွှာကိုဗစ်-19ကူးစက်ခံသူ34ဒဏ်ကျော်နဲ့တည်ဆောက်သူတန်းကျော်ရှိလာနေပြီလို့ဒီရောဂါကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့
American
American လေကြောင်းလိုင်းအေအေနဲ့ United လေကြောင်းလိုင်းတို့ကသူတို့ရဲ့ဝန်ထမ်းအားလုံးပေါင်း 3,200 ကိုလစာမဲ့ခွင့်စပြီးပေးခဲ့ရပါတယ်။ကမ္ဘာတစ်လွှာ COVID-19 ကြောင့်စီးပွားရေးအကြီးအကျယ်ထိခိုက်မှုတွေရှိနေတာဟာလမ်းမယ့် 9နှစ်အတွင်းမိန်းကလေးငယ်ပေါင်း 2,000 ခွဲလောက်အတွက်အသက်မပြေခင်လက်ထပ်ပေးကြမယ့်အန္တရာယ်နဲ့ကျုံးနေရတယ်လို့Save the Children အဖွဲ့ကြီးကပြောပါတယ်။သူတို့အဖွဲ့က 2020 ကမ္ဘာမိန်းကလေးငယ်များပေါ်က COVID-19 နဲ့ကျုံလာရနိုင်တဲ့အန္တရာယ်လို့နာမည်ပေးထားတဲ့ဒီအစဉ်ခံစာကိုချက်သပရင်းနေမှာထုတ်ပြန်လိုက်တာဖြစ်ပြီးအထူးသဖြင့်အာဖရိကနဲ့တောင်အမေရိကမှာရှိတဲ့တချို့ဒေသတွေမှာနေထိုင်တဲ့မိန်းကလေးငယ်တွေဒီအန္တရာယ်နဲ့ရင်ဆိုင်ရနိုင်ကြောင်းဖော်ပြပါတယ်။ဒါပေမဲ့လည်းတောင်အာရှဒေသမှာတော့အဆိုးအဝါဆုံးဖြစ်နိုင်ပြီးဒီနှစ်ထဲမှာမိန်းကလေးငယ်2,000လောက်အတွက်ဒီအန္တရာယ်ရှိနေနိုင်တယ
များပေးတာခံရနိုင်တယ်လို့ကုလသမဂ္ဂကပြောကြားခဲ့တာပါ။အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံတို့ကြားနာဂိုနိုကာရာဘိုက်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ရပ်ဆိုင်းဖို့အတွက်အမေရိကန်ပြည်နစ်နဲ့ရုရှားခေါင်းဆောင်တွေကခြေတပင်းနေမှာပန်ကြားလိုက်ပါလေ။ဒီဒေသမှာမကြသေးခင်ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရင်းအနှင်းငယ်အတွင်းမှာပဲလူပေါင်းဒါဇင်နဲ့ချီတည်ဆုံခဲ့ရတာဖြစ်ပါလေ။တည်ဆုံဒဏ်ရာရသူတွေရဲ့မိသားစုဝင်တွေရဲ့ဆုံးရှုံးရမှုတွေအတွက်ဝန်ထမ်းချေခွဲရာကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်၊ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ပြောကြားချက်တွေကိုရုရှားအစိုးရဝက်ဘ်ဆိုက်မှာချက်သပြေးနေကဖော်ပြထားတာပါ။တဆန်ရာစစ်တပ်တွေကြားရန်လုံမှုတွေချက်ချင်းရပ်ဆိုင်းဖြစ်ဖို့တောင်းဆိုကြောင်းလည်းညင်ညာချက်မှာဖော်ပြပါတယ်။ဒါအပြင်အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံခေါင်းဆောင်တွေအနေနဲ့လက်တွေ့ကြတဲ့ညှိနှိုင်းဆွေးနွေးမှုတွေကိုယုံကြည်မှုအဖြစ်နဲ့ချုပ်တင်ကန့်သက်ချက်တစ်စုံတစ်ရာမထားဘဲအချိန်မဆွဲဘဲလုပ်ကြဖို့လည်းတောင်းဆိုပါတယ်။ American ပြည်နဲ့ရုရှားတို့ဟာနာဂိုနိုကာရာဘိုက်ဒေသပဋိပက္ခတွေနဲ့ပတ်သက်ပြီး1990အစောပိုင်းနှစ်တွေကစပြီးငြိမ်းချမ်းရေးအတွက်ကြိုးစားခဲ့တဲ့ OSCE ကဥရောပဒေသရင်းလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ပူးတွဲဥက္ကဋ္ဌတွေဖြစ်ပြီးအခုဒီဒေသရင်းတိုက်ပွဲတွေကြောင့်ဒီကြိုးပမ်းချက်ကိုပြန်လည်လှုပ်ဆောင်လာကြတာဖြစ်ပါတယ်။2021ဘန်နာရေးနှစ်အတွက်အမေရိကန်ပြည်ထောင်စုမှာအခြေချဖို့ဒုက္ခသည်တပေါင်းခွဲစဉ်လက်ခံဖို့အရည်ရွယ်ထားတယ်လို့ထရန့်အစိုးရအဖွဲ့ကဗိုလ်တပူးနယ်မှာပြောကြားလိုက်တဲ့အတွက်ဒါဟာအမေရိကန်ရဲ့ဒုက္ခသည်လက်ခံရေးအစီအစဉ်တမိုင်းမှာလက်ခံသူဦးရေနောက်တစ်ချီဆန်းကျင်တင်လောက်အောင်နည်းသွားတာဖြစ်ပါတယ်။2020အတွက်ဒုက္ခသည်18,000လက်ခံမှုအစီအစဉ်ထားရကနေ2021ခုနှစ်အတွက်3,000လျှော့ချပြီးတပေါင်းခွဲတာလက်ခံဖို့သမ္မတထရန့်အစိုးရကဆုံးဖြတ်လိုက်တာပါ။ဒါဟာအမေရိကန်နိုင်ငံသားတွေရဲ့အကျိုးအတွက်နဲ့အန်ဒီယန်ကင်းစီဖို့ထရမ့်အစိုးရအဖွဲ့ရဲ့ဦးစားပေးဆောင်ရွက်မှုပေါ်မူတည်ပြီးဆောင်ရွက်တာဖြစ်ကြောင်းနိုင်ငံခြားရေးဌာနကပြောပါတယ်။မနစ်ကဒုက္ခသည်အရေအတွက်18,000ထိရှော့ချလက်ခံခဲ့ပြင်နဲ့အဲ့ဒီထက်ကထပ်ဝက်လောက်ပဲဝင်ခွင့်ရခဲ့တာပါ။ဒုက္ခသည်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေတိုးပြီးလုပ်ခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ကြောင့်လည်းဒုက္ခသည်တွေလာဖို့နှောက်နှေးခဲ့ကြပါတယ်။American ပြည်တော်စုဥပဒေအရ20လက်ခံဖို့စီစဉ်ထားတဲ့ဒုက္ခသည်အရေးအတွက်ကို မဆုံးဖြတ်ခင်သမရကလွတ်တော်နဲ့တိုင်ပင်ရတာဖြစ်ပေမဲ့ခဏယောက်ခေါ်မယ်ဆိုတာကတော့သမရအင်ဗျူကပဲချမှားတာဖြစ်ပါတယ်နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ရှင်ပြန်ရွေးခံတဲ့ဒီမိုကရက်တစ်ပါတီကဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကတော့သူသာသမ္မတရွေးခံရရင်ဒုက္ခတဲ့တသိန်း2000ကျွဲအထိတိုးမြှင့်လက်ခံမှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဘလောက်များများတိုးပြီးခေါ်ဖို့လုပ်မယ်ဆိုတော့ကိုတော့မပြောပါဘူး။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းလိုမီတာ24 kHz 12.3 ညဒိုင်းလိုမီတာ40 kHz 8.3 ညဒိုင်းလိုမီတာ51 kHz 5805နဲ့ဒိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် View American နိုင်ငံနောက်ဆုံးရမနေ့ကင်းတဲ့ရင်တွေကိုကျွန်တော်ရမတော်ကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ကြောင့်ယောဂကုသမှုနှုန်းတရက်ထဲထောင်နဲ့ချီစတင်တင်မြင့်တက်နေကြမှာပဲ။ကျွမ်းမရေးဝန်ကြီးဒေါက်တာမြင့်ထွေးကကုသမှုနှုန်းပြင်းပြင်းကျဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုတယ်လို့တတိပေးလိုက်ပါတယ်
။အခု strategy ကတော့အခုလောလောဆယ်ဒီ containment နဲ့ပဲသွားနေရတော့ကျွန်တော်တို့ကအမှန်ဒါကိုလုပ်ပြီးတော့နောက်နည်းနည်းကျလာတဲ့အခါမှာ strategy ဒီမျိုးသွားမယ်။ဒီချိန်မှာပြည်သူရဲ့အခန်းကဏ္ဍကြီးနံပါတ်1ပဲ။ပြည်သူပါလို့ရှိရင်တည်တည်ချာချာအများဆုံးကလုံးဝမကယ်နှစ်ပတ်လောက်ပြီးကိုကျပြည်သူမပါသေးတော့ဒါဆဲပြီးနှေးနှေးရှိနေနေမကြောက်ဖြီးပြီးပဲကြာတယ်။ကြာချင်းမြန်မြန်ကြာစီရင်တော့ပြည်သူပါပါ
။ဝန်ကြီးဒေါက်တာမြင့်ထွေးက VOE ကိုပြောကြားသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစက်တဘာလ30ရက်နေ့ကအောက်တိုဘာလ1ရက်နေ့ည7နာရီအထိ24နာရီအတွင်းတက္ကသိုလ်နာ9352ခုကိုစစ်ဆေးခဲ့တာမှာယောဂကုသသူပေါင်း1010ကိုထပ်မံတွေ့ရှိခဲ့တာပါ။ဒါကြောင့်ယောဂကုသသူစုစုပေါင်း14383ရှိသွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းစပြီးနေ့စဉ်စစ်ဆေးသူတွေအတွက်ပိုတိုးလာတဲ့အတွက်အခုလို14နာရီအတွင်းယောဂကုသသူ1000ကျော်အထိတွေ့လာတာလည်းဖြစ်ပါတယ်။ထိဆုံးသူကလည်းနောက်ထပ်17ယောက်တွေ့လာတာကြောင့်ထိဆုံးသူရေအတွက်က321ယောက်ရှိသွားခဲ့ပြီလို့လည်းကျမကြီးဝန်ကြီးဌာနကပြောပါတယ်။ရခိုင်ပြည်နယ်အတွင်းတည်ဆောက်နေတဲ့စစ်တွေစိတ်ကံ2021ခုနှစ်ပထမ3လပတ်အတွင်းလုပ်ငန်းစတင်လက်ပနိုင်ဖို့မြန်မာနဲ့အိန္ဒိယနိုင်ငံတို့ဖူးတွဲကြိုးပမ်းနေတယ်လို့အိန္ဒိယနိုင်ငံကြီးအတွင်းဝန် Harsh Shrinkla ကပြောပါတယ်။ချက်တာပတိနေကပြုလုပ်တဲ့အိန္ဒိယမြန်မာနိုင်ငံကြီးဝန်ကြီးဌာနရဲ့အကြာညှိနှိုင်းဆွေးနွေးပွဲမှာမြန်မာနိုင်ငံကြီးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးစိုးဟန်နဲ့ဆွေးနွေးပြီးအိန္ဒိယဘက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။အိန္ဒိယကနေမြန်မာနိုင်ငံကိုဖြတ်ကျော်ပြီးထိုင်းနိုင်ငံအထိဆက်သွယ်မဲ့သုံးနိုင်ငံအဝေးပြေးလည်တိစောက်ရမှာပါဝင်တဲ့ဒဒါ69စင်းတိစောက်ရေးတင်တာခေါ်ယူရေးလုပ်ငန်းတွေကိုလည်းမကြခင်စတင်တော့မယ်လို့ Shrinkla ကပြောပါတယ်။စစ်တွေစိတ်ကန်းတိစောက်ရေးကကလတန်ပြည်ဘက်စုံစီပိုင်ကြီးရဲ့တစိတ်တရေသားဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ကုန်းတွင်းပိတ်အရှိမြောက်ဖက်ပြည်နယ်တွေမီဇိုရမ်ပြည်နယ်ကတစင်ပင်လယ်ထွက်ပေါက်ရရှိရေးအတွက်ရေးပါတဲ့စီပိုင်ကြီးတရလည်းဖြစ်ပါတယ်။တနိုင်ငံအကြားလူကြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်တဲ့အကြောင်းနဲ့တရကန်လွှဲပြောင်းပေးရေးသဘောတူညီချက်ရနိုင်ဖို့မြန်မာနိုင်ငံဘက်ကအရှိန်ပြည့်လှုပ်ဆောင်ပေးဖို့ကိုလည်းအိန္ဒိယနိုင်ငံကြီးအတွင်းဝန်ကတောင်းဆိုထားပါတယ်။ရခိုင်ရေးကိစ္စကိုလည်းဆွေးနွေးပေးရမှာအိန္ဒိယအနေနဲ့မြန်မာနဲ့ဂျပန်နိုင်ငံတို့နဲ့အတူရခိုင်ပြည်နယ်အတွင်းသုံးနိုင်ငံပူးပေါင်းဆောင်ရွက်ရေးလုပ်ငန်းတွေမှာပါဝင်လာခဲ့ပြီးဖြစ်ပါတယ်။ပြည်တွင်းကအိုးအိမ်စွန့်ခွာရှုပြောင်းနေထိုင်ရသူတွေဘေးရန်ကင်းရတဲ့စောစီးစွာနေရပြန်နိုင်ရေးအတွက်ဂျပန်ဆောင်ရွက်နေတယ်လို့လည်းအိန္ဒိယနိုင်ငံကြီးအတွင်းဝန် Shrinkla ကပြောပါတယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေကိုတောင်းပြထားတဲ့ကြားကအောက်တိုဘာလ1ရက်နေ့တရုတ်နိုင်ငံမြို့သားနေမှာဆန္ဒပြခဲ့တာကြောင့်ချက်တာပရီနေကဒီမိုကရေစီရေလှရှားသူဒါဂျင်းနဲ့ချေပြီးအဖမ်းခံခဲ့ရပါတယ်။တရုတ်နိုင်ငံအမျိုးသားနေကိုအားလည်းရဲ့အဖြစ်သတ်မှတ်ပြီးပွဲတော်တွေနဲ့ကျင်းပလို့ရှိပေမဲ့တရုတ်ထင်းချုံမှုအောက်ကကိုပန်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတော့အဲ့ဒီနေ့ရောက်ရင်မကျေနပ်တဲ့စတင်ဆန္ဒပြပွဲတွေကျင်းပကြတာဖြစ်ပါတယ်။ဒီနေ့ဟောင်ကောင်မှာဆန္ဒပြပွဲတွေကိုခရယောကပေးကြောင်းတင်းတင်းကြပ်ကြပ်တောင်းပြထားတယ်လို့ပြီးခဲ့တဲ့ဇန်နဝါရီတုန်းကလည်းတရုတ်ဆိုရကဟောင်ကောင်မြို့သားလူကြိုးရေးဥပဒေကိုပြဋ္ဌာန်းပြီးဆန္ဒပြပွဲတွေကိုတားဆီးဖို့ကြိုးစားနေကြတာဖြစ်ပါတယ်။ဟောင်ကောင်ဆိုရကတော့တရုတ်မြို့သားတွေခန္ဓာကိုလူကြိုးရေးအပြည့်နဲ့ကျင်းပခဲ့ပြီးအုပ်ချုပ်ရေးဘူးကာရီလမ်ကပြည်နိုင်ငံကအခြေခံအရာရှိတွေနဲ့အတူတက်ရောက်ခဲ့ပါတယ်။အခမ်းအနားမှာအုပ်ချုပ်ရေးမှူးလမ်ကလူကြိုးရေးဥပဒေအသစ်ကိုအမွန့်တင်ပြောဆိုခဲ့ပါတယ်။
中央基本安保统领 စိုးရိမ်ထိုင်ရင်တော့
ဇလကပြထန်းလိုက်တဲ့အမျိုးသားလူမျိုးရေးဥပဒေကြောင့်ပြီးခဲ့တဲ့3လတည်းဟောင်ကောင်လူမှုအတိုင်းဝိုင်းကြားတည်နေမှုတွေပြန်လည်ရရှိလာတယ်လို့အမျိုးသားလူမျိုးရေးကိုလည်းစောင့်ရှောက်နိုင်ခဲ့ပါတယ်လို့လမ်းကပြောသွားပါတယ်။တရုတ်ပြည်မှာကြီးကပြထန်းလိုက်တဲ့လူမျိုးရေးဥပဒေအရအကြမ်းဖက်လို့ရလှုပ်ဆောင်သူခွက်ထွက်ရေးလှုပ်ဆောင်သူအချုပ်ချာအာဏာကိုထိပါသူဒီပအင်အားစုတွေနဲ့ပူးပေါင်းသူဒီလုပ်ရက်တွေကိုကျူးလွန်သူဘယ်သူကိုမှဆိုထောင်ထဲတစ်သက်အထိချမှတ်နိုင်ပါတယ်။ဝေဟီမာပြန်ဝဲပြီးခီးတယ်တွေကိုလိုရာရောက်အောင်ပို့ဆောင်ပေးမယ်တက္ကစီအငားရင်ပြန်တမျိုးကိုပြည်ထောင်နိုင်ငံပါရီမြို့မှာ2024ခုနှစ်အရောက်စတင်အသုံးပြုနိုင်လိမ့်မယ်လို့ဂျာမန်နီပညာကုမ္ပဏီတစ်ခုကပြောပါတယ် Volocopter ကုမ္ပဏီကတည်ထွင်ထားတဲ့ Velocity Air Taxi လို့ခေါ်တဲ့အငားရင်ကားပြန်ကိုပါရီမြို့အနောက်ပိုင်းကလေဆေးတစ်ခုမှာပုံတုံးလေးကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးမိတ်ဆက်ပြသခဲ့တာဖြစ်ပါတယ်လေထဲကိုတက်တဲ့ပြန်ပြီးတက်တဲ့ဆင်းနိုင်တဲ့အဲ့ဒီရင်ပြန်ကိုရှင်းနစ်စွမ်းလာမှာစတင်စမ်းသပ်မယ်လို့လည်း Volocopter Company ကပြောပါတယ် Battery Cologne Velocity Taxi ရင်ပြန်က Pilot နဲ့ခီးတဲ့တယောက်ကိုတင်ဆောင်နိုင်မှာဖြစ်တယ်လို့တနအီ -10 ကျော်ကနေတနအီ68မိုင်အထိပြန်သန်းနိုင်မှာဖြစ်ပါတယ်ဒီရင်ပြန်ကိုပါရီမြို့ဒေသခံအာဏာပိုင်တွေကပြောင်းမထားတဲ့အတိုင်းပြန်တန်းခွင့်ပေးမယ်ဆိုရင်2024ခုနှစ်ပါရီအိုလံပစ်ပွဲတော်မှာအသုံးပြုနိုင်မှာဖြစ်တယ်လို့လည်း Volocopter Company ရဲ့ CEO ဖြစ်တဲ့ Florian Richter ကပြောပါတယ်ပုံကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီမှာတော့သတင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်းပါမြန်မာနိုင်ငံမှာကိုဗစ်ပိုးတွေးရှိသူအထူးသဖြင့်ရန်ကုန်မှာအချိန်ဟုန်နဲ့တက်လာချိန်မှာအမြန်စစ်နိုင်တဲ့နေသစ်တွေနဲ့စစ်တီးလူနာတွေအများကြီးတိုးလာနေတာအတွက်ပြင်ဆင်ထားမှုကိုကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စိုးကဒီစက်သက်စစ်ဆေးမှုအစ်စ်အကြောင်းအခုလို့ဆက်ရှင်းပြပါတယ
်။ test kit နဲ့အစမ်းနဲ့ဟာပေါ့နော်။မျိုးစားတုတ်တယ်။ရလာတဲ့အခြေကိုကျွန်တော်ဒီနေ့ PCR နဲ့ထပ်တိုက်ရပေါ့နော်။သူရဲ့ကြောကလက္ခဏာမရှိတဲ့သူကိုစမ်းသပ်တဲ့အခါမှာတွေ့ရတွေ့ကိုကျုပ်ကြည့်လဲထွက်လာပြီညနေတော့ဆိုရင်တော့ဒီ test kit နဲ့ဖြစ်တဲ့ result တွေကကျွန်တော်တို့ပါလာနေပေါ့
ဟုတ်ကဲ့အခုခိုင်လမှုနဲ့ပတ်သက်လို့တော့ဒီ PCR နဲ့ပြန်တိုက်စစ်တာတွေကခိုင်လမှုအကောင့်တွေလို့ဆိုလိုတာပေါ့နော
်ဒီ test kit နဲ့ PCR နဲ့ခြားနာချက်က PCR ဒီထဲပုံပြီးနဲ့ low viral load ကိုထိကဲလုပ်နိုင်တာပေါ့နော်အဲ့တော့ test kit နဲ့ဖြစ်လို့ positivity ဆိုရင်ဟာ PCR နဲ့ထက်ဆန်းရအောင်မလို့တော့ပေါ့အဲ့တော့ viral load နည်းနည်းများတော့မှ test kit ကမြည်ရတဲ့ပုံစံဒါပေမဲ့ test kit နဲ့မတွေ့ဘူးဆိုရင်တော့အားလည်းအရင်ပေါ့နော်တူနေတယ်ပေါ့နော်ချို့သူ X-ray ဆိုင်နေရလဲတူတယ်နေနေကဆိုင်အသင်ပြန်ရလဲတူတယ်ဆိုရင်တော့အတန်းဒီဖီဗီရှင်ကနေပြီးတော့ PCR ထပ်ပြီးတော့ test လုပ်ရအောင်ပေါ့နော်အခုတော့ဒီ test kit နဲ့ဆက်တဲ့အခါကျရင်လည်းကြိမ်နဲ့ဆက်ဖွင့်ပြီးသားရပေါ့ဥပမာဒီကြိမ်ဆက်တယ် negative ဖြစ်တယ်အဲသိနေတူပေါ့နော်အဲတော့နောက်မြစ်တစ်ခါချက်ဆင်းနေဆက်ပေါ့နော်နောက်မြစ်စားပြီးတစ်ခါချက်ဆင်းနေဆက်နောက်မြစ်ကြိမ်ဆက်ပြီး negative အရင်တူနေရဆိုရင်PCR တန်တောင်းရဒီ test kit ကတော့အများကြီးဖြစ်နိုင်တယ်အထူးသဖြင့် symptomatic တွေတဲ့ပေါ့ PCR တွေတော့အများအောင်တော့မှာအဲအမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်နိုင်တဲ့နေရာပေါ့နော
်ဟုတ်ကဲ့ဆရာတော့အခုလိုများများစစ်နိုင်ပြီးတော့များများတွေ့နိုင်တော့များများပို့ထွက်လာတဲ့ဘောရှိတာပေါ့ဆရာနော်သူတို့တော့ဒီဆေးရုံအနေထားတွေ
ကျွန်တော်တို့ကတော့တွေ့တဲ့လူတိုင်းကတော့အင်းချေပေါ့ဆရာနဲ့မတွေ့ချက်တာအဲတွေ့တဲ့လူတိုင်းမှာ 40% အနည်းကတော့ Asian နဲ့တွေ့ပဲဖြစ်နိုင်တယ် 40% ကတော့ကတော့ anosmia လိုမျိုးပေါ့နော်ပါတီပါလိုမျိုးပေါ့။နှာတောင်းမှုနဲ့နှာချီနဲ့ချောင်းဆုံးတဲ့လောက်တယ်ပေါ့။အဲတော့ဒါလည်း very much change နေတာ။အဲမှာ 20% ကတော့ဒါ hospital care လို့ပေါ့နော်။အဲဒီမှာ 25% ကတော့ ICU ရနိုင်တယ်။ 23% ကတော့ mortality ဖြစ်နိုင်တယ်ပေါ့။အဲတော့စစ်တိုင်းကတော့ကျန်းထန်မှာမဟုတ်ဘူး။ဒါပေမဲ့ ఓ တွေးရှိပြီး confirm ဖြစ်ပြီးဆိုရင်ဒီကူညောင်တိုင်းတွေကအစိုးရနဲ့ပေါင်းပြီးတော့ North Korea Center ပါလေ။အနည်းငယ်လည်းဒီပြည်ထောင်ထားဖို့များပေါ့နော်။အဲအဲ့လိုနေရာမျိုးတွေမှာလည်းကျွန်တော်ထားပြီးတော့ကုဒါပြေးရတယ်။နောက်ပြီးတော့ဆေးရုံတွေမှာလည်းကျွန်တော်တို့ကဟော်စပီတယ်တွေမှာနောက်ထပ်တိုးချဲ့တဲ့ပြင်အများကြီးလဲဆရာ။အများထဲမှာပြင်5,000 6,000 တော့မကတော့ပေါ့နော်။ဒီတိုင်းနဲ့ကျွန်တော်တို့ထပ်တိုးနေတယ်။အဲ့တော့ဒီဟာရဲ့ green energy တွေပေါင်းလိုက်ရင်ဒီနေ့6,000 8,000 လောက်ထိတော့ဆက်နိုင်ပြီ။အဲ့တော့အဲ့ဒီနေရာမှာကျွန်တော်ကဒီခုနပြောရဲ့ number 1က asymptomatic positive နံပါတ်2က positive with mind center အဲ့လူတွေက 80% ပေါ့။အဲ့တော့သူတို့ကလည်းအိမ်ပြန်လို့မရဘူးပေါ့။အိမ်ပြန်လိုက်ရင်အတက်ရွယ်ကြီးရင်းတဲ့လူတွေဖေမီပါတယ်တက်ခန်းထဲမှာဆိုတော့ဆက်လက်ပြီးကျူးဆက်နိုင်တယ်ပေါ့နော်။အဲ့လိုမျိုးကတော့ positive treatment isolation center ပေါ့။အဲ့လိုနေရာထားလိုက်ရင်စင်တန်ပေါ်ပြီးရဲ့ဒီပြည်သား CDC ကဆိုဆက်ရက်တယ်လို့အဲ့လိုဆင်းနေရတာကျွန်တော်တို့ကတော့ဆက်တရက်နေဆင်းနေတာပေါ့
။ဟုတ်ကဲ့ဆရာအဲ့တော့ဒီ positive treatment isolation center ဆိုတော့ဒီပိုးတွေးတဲ့လူတွေကိုကောင်းတဲ့သူကတော့ပြန်ဆင်းနိုင်တာပေါ့နော်။မကောင်းတဲ့သူရှိကောင်းရှိလာနိုင်တဲ့အတွက်သူတို့ကိုသီးသန့်ခွဲထားပြီးတော့စောင့်ကြည့်ကုသပေးတဲ့ဘောပေါ့ဆရာနော်။
ဆိုမသွားအောင်ဆိုသွားရင်လည်းချက်ချင်းအချိန်ပြအောင
်အမေဘုရုက္ခနာ 80% နဲ့မှကောင်းပြီးတော့ patient medical positive ရဲ့လိနာပဲ၄၅၆ရက်အတွင်းမှာစင်တန်နေပြနိုင်တယ်ကြရစင်ပြန်ရတယ် CPR ဖြစ်ပြီး ICU ရောက်နိုင်တယ်အဲ့ထဲမှာဒေသုံးလာလည်းဖြစ်နိုင်တယ်သူတို့ရဲ့ဒီ cut အတွက်လည်းကျွန်တော်က monitor လုပ်ဖို့လေဥပမာဆိုအောက်ဆီဂျင်၄ယောက်ကိုတစ်ခုပေးထားရပေါ့နော်ဒီကျွန်တော်တို့ SPO2 တိုင်းနေတာလေးလေ pulse oximeter လေးပေါ့အဲ့ဒါလေးကိုကျွန်တော်ပေးထားတယ်အဲ့တော့သူတို့တွေကဒါအချိန်နဲ့ပေါ့နော်သူတို့ဒီအချိန်နဲ့စမ်းတက်ရတယ်စမ်းတက်ပြီးတော့ဒီအောက်ဆီဂျင်လည်းပဲ92အောက်ကျပြီဆိုတော့သူချင်းကြောင်းကြတယ်အဲ့လိုဆိုကျွန်တော်တို့သူတို့ဒီအားလေးထိမှန်ရမယ်အဲ့ဒီမှာ AC ခေါက်ရိုင်းနိုင် spot ရေးတဲ့အတွက်နေ black parameter ထွက်လာရင်မင်း nickel cycle ပြီးနေရလို့ပေါ့ပေါ့နော်။ဒါမျိုးတွေဖြစ်နိုင်တယ်။အဲ့ဒီမျိုးတွေကိုဒါကျွန်တော်ကဒါလုံးဝကဒီခဏနေ cycle point ကျောင်းတော့ဝဲနိုင်တယ်ပေါ့နော်။ data intensive ကဲထည့်ကြည့်လိုက်ဆိုတော့မသိနိုင်တော့ဘူးပေါ့။ဒါမျိုးထားရင်ဟာ AR နဲ့ support လုပ်နိုင်ပေါ့အဓိကတော့နော်။အဲ့ဒီကတော့ရုံတိုင်း data တွေဆိုတော့နေရာနဲ့ support ပြီးလေ။ပြီးတော့ AR စာပြီးရင်ပါနေရာလည်းဒေးနေကြ။ဒါကတော့မတန်ကိုကြည့်ပြရမယ်ဒီကောင်နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာခုလိုအသေးစိတ်ရှင်းပြပေးတဲ့အတွက်အားလုံးအောင်မြင်ပါစေလို့လည်းဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြန်ပါ
ကိုဗစ်ကာလမှာမြန်မာနိုင်ငံသားတွေကိုအလုပ်လုပ်ခွင့်လက်မှတ်အတုလုပ်ပေးနေတဲ့မြန်မာတွေဥဆောင်နေတဲ့ဂိုင်းကိုဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းလာဝကကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မအေးမှာပါထိုင်းနိုင်ငံဘန်ကောက်မြို့ရနဝါနယ်မြေစတူပရဒစ်လန်လန်ဆိုင်ပလာဇာဈေးအတွင်းကဆိုင်ငန်းကိုထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဝင်ရောက်ရှာဖွေခဲ့ရမှာတက်တေကန်အထောက်ထားတွေနဲ့တူမြန်မာနိုင်ငံသားအမျိုးသားတဦးနဲ့အမျိုးသမီးနှစ်ဦးကိုဖမ်းဆီးခဲ့တာပါသူတို့ဟာအထောက်ထားလက်မှတ်အတုတွေစာရွက်စာတမ်းအတုဂိုင်းဖြစ်တာကြောင့်ဖမ်းဆီးခဲ့တာလို့လည်းဘန်ကောက်မြို့ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုရဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ်ဘန်ကောက်မြို့မြန်မာတယုံကြီးကဈေးထဲမှာဖွင့်ထားတဲ့ကုန်စုံဆိုင်ကနေမြန်မာနိုင်ငံသားအများစုရဲ့နိုင်ငံကူးစာအုပ်တွေကိုတက်တန်းတိုးတာအလုတ်ခန့်အပ်တဲ့အလုတ်လုတ်ခွင့်ပါမစ်တွေကိုအတုလုပ်ပေးနေတာဟာနှစ်ပေါင်းအတန်ကြာပြီလို့လဲဆိုပါရယ်ထိုင်းရဲတပ်ဖွဲ့ကဖမ်းမိထားတဲ့ကိုအောင်တန်းနဲ့အတူတခြားမြန်မာနိုင်ငံသူနှစ်ဦးကိုလည်းဖမ်းဆီးထားကြောင်းထိုင်းဘာသာနဲ့ရှင်းလင်းခဲ့တာပါဒါအပြင်ဆိုင်ရစံတန်းအတူပြုတ်လုတဲ့နေရာမှာတုံးနေတဲ့ဒစိမ့်တုံးအတူတွေနဲ့ပရင်တာစတဲ့တက်တေကန်ပစ္စည်းတွေကိုလည်းသိမ်းဆည်းနိုင်ခဲ့တယ်လို့ဆိုပါရယ်လောလောဆယ်ဖမ်းမိထားတဲ့ကိုအောင်တန်းဟာထိုင်းမှာအနေကြသူတစ်ဦးဖြစ်ပြီးအစပိုင်းလုံးကတော့နိုင်ငံကူးစာအုပ်တွေအလုတ်ခန့်အလွာတွေကိုကြားခံပွဲစားလုပ်ပေးရကနေနောက်ပိုင်းမှာတက်ဆိုင်ရာဌာနတွေကိုလျှောက်လာမတင်တော့ပဲကိုယ်တိုင်ဆိုင်ရစံတန်းနဲ့ဒစိမ့်တုံးအတူတွေလုပ်ပြီးမြန်မာနိုင်ငံသားတွေထံကနေတဦးကိုဘန်းဝင်2000ကနေ3000အထိအခကျင်းငွေယူပြီးလုတ်ကင်ပေးနေတာဖြစ်တယ်လို့လည်းဆိုပါရယ်ကိုဗစ်ကာလမှာအလုတ်ကင်အခက်အခဲဖြစ်နေကြတဲ့မြန်မာနိုင်ငံသားတွေကိုလိန်ညာပြီးအထောက်အထားတွေအတုလုပ်ပေးနေတဲ့ဂိုင်းဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါရယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါကမ္ဘာတဝန်းကိုဗစ် -19 ရောဂါကြောင့်သေဆုံးခဲ့ရသူတန်းကျော်သွားပါပြီဥရောပနဲ့အမေရိကန်နိုင်ငံတွေမှာရောဂါကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်လာမယ့်လတွေမှာလည်းတေဆုံးသူတွေတိုးလာနိုင်ပါတယ်ဒါပေမဲ့လည်းတေဆုံးမှုနှုန်းတွေကျသွားတာရှိသလိုရောဂါကူးစက်ခံရသူတွေကိုလည်းအရင်ကထက်ပိုပြီးကုသမှုတွေပေးနိုင်နေပါတယ်မာရီယာမာဒီယယ်လိုသတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကတင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်တေဆုံးမှုတွေတိုးလာပေမဲ့တချို့နေရာတွေမှာတေဆုံးမှုနှုန်းကျသွားတယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်စက်တင်ဘာလ19ရက်နောက်ဆုံးစီးရင်တွေအရအဆုတ်ရောင်ဖျားနာတာဒါမှမဟုတ်ရင် COVID-19 ရောဂါကြောင့်တေဆုံးမှုရာဂိုင်းနှုန်းဟာ 6.6 ရာဂိုင်းနှုန်းပဲရှိပြီး 10 ရာဂိုင်းနှုန်းကနေကျသွားတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။ဗြိတိန်နိုင်ငံမှာတော့ဩဂုတ်လအတွင်းတေဆုံးမှုရာဂိုင်းနှုန်းဟာ 1.5 ရာဂိုင်းနှုန်းရှိပြီးရောဂါအများဆုံးဖြစ်ခဲ့တဲ့ April 6ရာဂိုင်းနှုန်းနဲ့ရှင်ရင်ကျသွားပါတယ်။ Steroid ဆေး Dexamethasone ဆေးအပါအဝင်တခြားဆေးတွေနဲ့ COVID-19 ရောဂါလူနာတွေကိုဘလို့ကုသရမလဲဆိုတာပိုသိလာပါပြီလို့ Oxford တက္ကသိုလ်ကဆေးပညာပေါမောက်ခ Martin Landry ကပြောပါတယ
် We now know that for those patients on ventilators
အသက်ရှူဇက်ပေါ်ရောက်နေပြီဖြစ်တဲ့လူနာတွေကိုရိုးရှင်းပြီးအလွယ်တကူရနိုင်တဲ့ဈေးသက်သာတဲ့နည်းနဲ့ကုသပြီးသူတို့ရဲ့သေဆုံးမှုနှုန်း3ပုံ2ပုံလောက်ကိုရှော့ချပေးနိုင်ပါပြီအရင်ကမသိခဲ့ပါဘူးအခုသိနေပါပြီ Remdesivir ဆေးဆိုရင်လဲဆေးရုံမှာနေရတဲ့အချိန်ကိုရော့ကျစေမှာပါဒါပေမဲ့အသက်ရှင်ဖို့လမ်းပိုများလာစေမလားဆိုတာကတော့မသိသေးပါဘူးလူတွေကိုဆေးရုံမရောက်စေဖို့နဲ့ဆေးရုံမှာနေရတဲ့အချိန်ရှော့ချနိုင်ဖို့အတွက်အရေးကြီးပါတယ် ဒါပေမဲ့လည်းဒါကအဓိကကြတဲ့အချက်မဟုတ်သေးပါဘူးအဓိကကြတဲ့အချက်ကအသက်တွေကိုကယ်နိုင်ပြီလားဆိုတာပါပမောက်ခလန်ဒရေးဟာဗြိတိန်နိုင်ငံလုံးဆိုင်ရာဆေးစမ်းသပ်မှုကြီးဖြစ်တဲ့ Recovery အစီအစဉ်မှာအဖွဲ့ခေါင်းဆောင်ဖြစ်ပြီးတော့ဒီအစီအစဉ်ဟာရှိပြီးသားဆေးရည်ရဲ့ထိရောက်မှုကိုအကြီးအကျယ်စမ်းသပ်နေတာပ
ါ Hydroxychloroquine despite all this
Hydroxychloroquine ဟာအရင်တုန်းကလူတွေစိတ်ဝင်တစားသုံးဖို့ပြောခဲ့ကြပေမဲ့လည်းဆေးရုံတက်နေရတဲ့လူနာတွေအပေါ်မှာထိရောက်မှုမရှိပါဘူး။လိုဖီနာဗီယာ၊ရိုက်ထိုနာဗီယာဆိုတဲ့ HIV ပိုးကူးတဲ့ဆေးတွေကလည်းအများကြီးထောက်ခံသုံးကြည့်ခဲ့ပေမဲ့လည်းအကျိုးသက်ရောက်မှုမရှိပါဘူးလို့ပြောသွားတာပါ။လူအတိုင်းအတိုင်းတွေနဲ့တက္ကသိုလ်တွေမှာကိုရိုနာဗိုင်းရပ်စ်ပိုးကိုဘယ်လိုကာကွယ်ရမလဲဆိုတာလှုံ့ဆော်နေတာနဲ့အတူ COVID-19 ရောဂါဟာတခြားဗိုင်းရပ်စ်တွေလိုပဲလူသားတွေနဲ့အတူရှိနေတော့မယ့်အကြောင်းတချို့ကျွမ်းကျင်သူတွေကပြောပါဗျာ။အမေရိကန်အစားအသောက်နဲ့ဆေးဝါးကုကဲရေးဌာနသိပ္ပံပညာရှင်အကြီးအကဲဟောင်းလက်ရှိဂျော့ရှ်တောင်းတက္ကသိုလ်သိပ္ပံပညာရှင်အကြီးအကဲဒေါက်တာဂျက်စီဂုဒ်မန်ကအခုလိုပြောပါဗျာ
We are going to have an ongoing challenge with COVID.
COVID နဲ့ပတ်သက်ပြီးရင်ဆိုင်ရမယ့်အခက်အခဲတွေကရှိနေမှာပါ။သတင်းကောင်းကတော့အဲ့ဒီကခြိကိုက်မှုတွေကိုလျှော့ချနိုင်မယ့်နည်းတွေကိုသိထားပါပြီ။လူတွေခက်ခွာခွာနေတာကအလုပ်ဖြစ်တဲ့နှောင်းစည်းတက်ထားတာကသူများတွေကိုကူးစက်မှုကလျှော့ချနိုင်တယ်လို့ကိုယ်ကိုကူးစက်မှာကိုလည်းကာကွယ်နိုင်ပါတယ်။အဲ့ဒီအချက်တွေကိုပဲအများပြည်သူကျန်းမာရေးအတွက်တိတိကျကျသတင်းစကားပေးရမှာပါလို့ပြောသွားတာပါ။အဲ့ဒါတွေလုပ်မယ်ဆိုရင်နိုင်ငံရဲ့စီးပွားရေးတွေကိုလည်းပိတ်လိုက်ဖွင့်လိုက်ဖြစ်မဲ့အရေးကနေကာကွယ်နိုင်ပါလိမ့်မယ်လို့ဒေါက်တာဂုဒ်မန်ကပြောပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးကျဆင်းမှုတွေနဲ့အလုပ်ပြုတ်တာတွေကြောင့်အမေရိကန်မှာလူတန်း30ကနေ40လောက်ထိအိမ်တွေကနေဆင်းပြရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ပြည်နယ်တွေကနေပေးတဲ့အလုပ်လက်မဲ့ကျိုးခံစား권ကိုပိုဆောင်ပေးနေတဲ့ဖယ်ရိုအစိုးရရဲ့ငွေကြေးထောက်ပံ့မှုအကူအညီကလည်းဇူလိုင်လမှာအဆုံးသတ်သွားခဲ့ပြီးတော့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကနေလူတွေကိုအိမ်တွေကနေဖယ်ရှားဖို့ယာယီတားမြစ်ထားတဲ့အမိန့်ဟာလည်းဇန်နဝါရီမှာခုံဆုံးမှာဖြစ်ပါတယ်။ဒီကျိုးခံစား권တွေကိုတက်တန်းတို့ဖို့လွတ်တော်မှတ်ဒီဆွေးနွေးတာတွေဟာလည်းရှင်မတိုးနှောင်းမဆုတ်ဖြစ်နေပြီးတော့အင်အားပြဿနာကပိုပြီးတော့ဆိုးလာဖို့ရှိတယ်လို့ကျွမ်းကျင်သူတွေကဆိုပါတယ်။ဒီသတင်းတော့ဂျူလီတဘိုးသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ဖြစ်နေချိန်မှာပဲဗိုင်းရပ်စ်ကြောင့်ဝင်ငွေကျဆင်းတာတွေဒါမှမဟုတ်ဝင်ငွေမရှိတော့တဲ့အမေရိကန်သန်းပေါင်းများစွာဟာအိမ်ကနေဆင်းပြရမှအခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီထဲမှာအက်စလီဂျွန်ဆန်လည်းပါဝင်ပြီးတော့သူကတော့မကြခင်ကပဲအိမ်ပေါ်ကဆင်းပြလိုက်ရတာပါ။
I'm currently working at my desk job.
အခုတော့လောလောဆယ်မှာကျွန်မစပွဲမှာထိုင်တဲ့အလုပ်ပဲလုပ်ပါရယ်။အခြားနှစ်ခုကတော့မလုပ်တော့ပါဘူး။ COVID-19 ကပ်ရောဂါကြောင့်ကိုယ်ကရလေ့ကျင့်ခန်းနဲ့ကိုယ်လက်ကျန့်ခံရေးဆရာမအဖြစ်လုပ်နေတဲ့အလုပ်နှစ်ခုကတော့မလုပ်ဖြစ်တော့ပဲဒီလုပ်ပဲလုပ်နေတာဖြစ်ပါရယ်
။ Johnson & Johnson အစောပိုင်းကသူ့ရဲ့ကလေးသုံးယောက်နဲ့ Missouri ပြည်နယ် Kansas City အိမ်ပေါ်ကနေဖေရှားခံရတာပါ။ကပ်ရောဂါဖြစ်တဲ့အချိန်မှာ Missouri ပြည်နယ်ဟာတခြားပြည်နယ်တွေလိုပဲဓာတ်မိုးနဲ့အင်အားပြဿနာတွေနဲ့ရင်ဆိုင်နေပြီးသားဖြစ်ပါရယ်။လို့ဆိုရင်ပြည်နယ်တွေကအိမ်ငါးနေသူထောက်ဝက်လောက်ဟာအိမ်လားကမပေးနိုင်တာကြောင့်အိမ်ပေါ်ကနေနှင်ချခံမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ KC Tenant အဖွဲ့ကပြောပါတယ်။အမေရိကန်ဒေါ်မျိုးများဟာပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေစီကနေအလုံးလက်မဲ့အကျိုးခံစား권နေနဲ့ငွေကြေးကူညီတွေကိုရခဲ့ကြပါတယ်။ဒါမဲ့တစ်ပတ်ကိုဒေါ်လာ600ပေးနေတဲ့ Federal အစိုးရရဲ့အစီအစဉ်ကပြီးခဲ့တဲ့ဇူလိုင်လမှာကုန်ဆုံးသွားတာကြောင့်တမောင်းများစွာဟာအိမ်ပေါ်ကဆင်းပြရမယ့်ဂိမ်းစိုက်နေပါတယ်။
I'm signing an executive order directing the Department of Housing and Urban Development HHS.
In Ngari ne Bangani Chingwin ne Aimwe Thare Du Re Da Ga Ma Pin Nai Lu Aimwa Ga Ni Sin Pi Ya Da Myo Ma Phit Yaung Lo Phu O Aim ne Myo Pya Phwin Pyo Yi Thana Chama Yi De Lu Mu Win Dan Thana ne Yoga Ka Kwe Thain Chou Yi Thana Ri Ko Nyun Ja Da De O Chou Yi Mai Tyet Ko Lat Mat Yi Thu Lai Ba De.
Tharaw Thom Ga Da American Ni Ko Du Lu Myo Ma Phit Aung Ka Kwe Nai Mu Twa Aim Nga Ni Thain Du Ri Ne Aim Pai Shin Ni Ko Akun Yi Pe Bo.အောက်ချိုရမိန်တရက်ကိုထုတ်ပြန်လိုက်တယ်လို့ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကသတင်းစာရှင်းလင်းပွဲမှာကြေညာပါတယ်။ဒီလိုကြေညာတဲ့အတွက် CDC ကလည်းရောဂါကူးစက်မှုတွေမပြန့်နှံ့အောင်ကာကွယ်တဲ့အနေနဲ့လူတွေကိုအိမ်တွေကနေမဖယ်ဖို့ယာယီတားဆီးတဲ့အမိန့်ကိုမကြခင်ကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီထဲမှာသတ်မှတ်ချက်တွေတော့ပါဝင်ပါတယ်
။ People may be protected for some short period of time from eviction.
ဒီလိုအိမ်ကနေနင်မထုတ်နိုင်အောင်စတော့အကောက်ွယ်ပေးထားနိုင်ပါလိမ့်မယ်။ဒါပေမဲ့သူတို့အနေနဲ့လတိုင်းတော့အိမ်မခအကြေးပေးဖို့ရှိနေပါလား။ပြီးတော့အိမ်ရှင်ကသူတို့ကိုနောက်ကျကြေးဒဏ်ကျေးနဲ့အတိုးတွေတောင်းနိုင်ပါတယ်။ဆိုတော့အကြေးတွေကများလာတာပေါ့။အ
ိမ်ကနေထိုင်သူတွေနဲ့အိုးအိမ်ဆိုင်ရာအကြံပေးတွေကတော့အိမ်ငါးကတွေနဲ့ဗန်တိုးနဲ့ချီထားတဲ့ချင်းငွေတွေကိုရှော်ပစ်ဖို့စတဲ့နောက်ထပ်လှုပ်ဆောင်ရာရှိတာတွေကိုလှုပ်ဆောင်ဖို့တောင်းဆိုနေပါတယ်။ ဒီလိုလုံနိုင်မှုအတွက်ကိုလွတ်တော်အမတ်တွေလည်းပါဝင်တင်တယ်လို့ရှင်းနေဂျီနာခေအားလာကပြောပါတယ
် The mass layoffs that are happening in this country are not the fault of those workers who are losing their jobs
ဒီနေ့မှလူတွေအများအပြားအလုပ်ချုပ်ခံရတာကအဲ့ဒီအလုပ်သမားတွေရဲ့အမှားကြောင့်မဟုတ်ပါဘူးကျွန်တော်တို့အနေနဲ့ကိုယ်နိုင်ငံသားတွေကိုဒုက္ခရအောင်မလုပ်တယ်မှာ
ခေအားလာကတော့အရှင်မျိုးကိုဖြစ်နိုင်ရင်သူတို့ရဲ့အိမ်ငှားတွေနဲ့စွန်းနှီးညီနိုင်ဖို့တိုက်တွန်းနေပါတယ်ဒါပေမဲ့တနိုင်ငံလုံးမှာရှိတဲ့ငှားတဲ့အိမ်တွေကိုကလေးမီနဲ့ဒီတူးချင်းယင်းဤမြုံနံသူတွေကပိုင်နာဖြစ်ပြီးတော်များများကတော့အင်္ဂလားကမပေးနိုင်လို့အရှုံးပေါ်နေရတာကိုမခံစားနိုင်ကြပါဘူး Ashley Johnson ကတော့သူ့အတွက်အကြီးမားဆုံးစိန်ခေါ်မှုကပြောခြင်းအောင်ဆောင်နေရတာဖြစ်တယ်လို့ဆိုပါတယ်ဘာဖြစ်လို့လဲဆိုတော့သူ့အနေနဲ့သူ့ရဲ့ကလေးတွေအတွက်ရှေ့ကနေမမမမရက်နိုင်မှုလိုတဲ့အတွက်အဲ့လိုပြောခြင်းအောင်ဆောင်နေရတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
ဝင်းမြမှာတောက်ကြမနေ့ပိုင်း VOA American တန်မြမာပိုင်းစီစဉ်တွေကိုဆက်ကြောပြပေးနေပါတယ်အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံသတင်းကိုမူရင်းအပေါ်မပြတ်ကြောပြမှာပါမြန်မာနိုင်ငံမှာလာမယ့်ရွေးကောက်ပွဲမတန်ခင်ငြိမ်းချမ်းရေးအနေအထားကလမ်းစုံလမ်းကွာရောက်နေပြီးတချို့ဒေသတွေမှာတိုက်ခိုက်မှုအဆင့်က NCA အပြည့်အစုံစကြုံလက်မှတ်စထိုးခြင်းကထက်ပိုမြင့်မားနေတယ်လို့ Asia Foundation အဖွဲ့သူတွေဒီကထောက်ပြလိုက်ပါတယ်ဒီသူတွေဒီ Tapia Campbell Polly က NCA တနင်္ဂနွေလုံးတစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်မှာဒီပြည့်စုံတဲ့ငြိမ်းချမ်းရဖို့အမြင့်မားဆုံးမျှော်မှန်းခဲ့ပေမဲ့မြေကြီးတိုက်ပွဲတွေကတော့စာချုပ်စချုပ်ခဲ့တဲ့2015ခုနှစ်ကထက်အခု2020မှာအထူးသဖြင့်ရခိုင်ပြည်ထဲအများကြီးပြင်းထန်လာနေတယ်လို့ဗိုလ်ထုနေ့ကသုံးသပ်လိုက်ပါတယ်ဒါအပြင်လုံးဝမရွက်ောက်ပွဲမတိုင်ခင်ကတ်ချင်းပါခဲ့ရတဲ့နိုင်ငံရေးဆွေးနွေးပွဲကြီးသရုပ်ဆာအချင်းပင်လုံညီလာခံမှာလည်းအဓိကတိုက်ပွဲတွေဖြစ်နေတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကမဖိတ်ခဲ့တာကြောင့်အခြား NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေလာမတက်နိုင်တာအပြင် NCA လက်မှတ်ထိုးအဖွဲ့တွေနဲ့ဒီညီလာခံမှာသဘောတူညီချက်တွေကလည်းဝေဝေဝါဝါနဲ့လက်တွေ့လုံနိုင်မှာမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။အရင်2018ဇူလိုင်မှာချင်းပါခဲ့တဲ့ပင်လုံညီလာခံတုန်းကလည်းအရေးကြီးတဲ့လုံခြုံရေးဆိုင်ရာအချက်တွေပေါ်ပြောမရဆိုမရဖြစ်ခဲ့တာအပြင်ရခဲ့တဲ့အခြားသဘောတူညီချက်38ချက်ကလည်းစကလုံးဗန်းပြဖြစ်တာကျင်ခဲ့ပြီးထိရောက်တဲ့အကောင့်ထဲမပေါ်ခဲ့ဘူးလို့ပြန်ကိုးကားခဲ့ပါတယ်။ဒါပေမဲ့အခုနောက်ဆုံးပင်လုံညီလာခံမှာနောက်ထပ်အဓိကရခဲ့ပြီး NCA လက်မှတ်ထိုးအဖွဲ့တွေအတွက်အနည်းငယ်စိတ်ရေးစေခဲ့တဲ့လာမယ့်ရွေးကောက်ပွဲအပြီးတက်လာတဲ့အစိုးရအနေနဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လုပ်သွားဖို့သဘောတူချက်ရတော့ညော်လင်းချက်အနှဲငယ်ရှိသေးတယ်လို့ဒီသူတေဒီကအကောင်းမြင်ပါတယ်။ဒါကြောင့်လက်ရှိအလုံးမဖြစ်ခဲ့ပဲပိုဆိုးစေခဲ့တဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ပြီးဆွေးနွေးပွဲကနေဖယ်ထုတ်စည်ရင်းနဲ့ဖြည့်ရှင်းနေတာကိုပြန်သုံးသပ်ဖို့လိုနေပြီးဒီရခိုင်ပြည်နယ်ကမကျေနပ်မှုတွေကိုဆွေးနွေးပြောဆိုခွင့်မပေးရင်တော့တိုက်ပွဲတွေကိုလျှော့ချနိုင်မှာမဟုတ်တဲ့လမ်းစုံလမ်းကွာပါလို့ထောက်ပြလိုက်ပါတယ်။ဒီနေရာမှာအရေးအစိုးရလက်ထက်မြန်မာငြိမ်းချမ်းရေးဖော်ဆောင်မှုဘုဌာန MPC ကိုလက်ရှိအစိုးရတက်က NRPC အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဘုဌာနအဖြစ်အစားထိုးခဲ့တာကလည်းအရင်အဖွဲ့အစည်းဆိုင်ရာတိုင်းရင်းသားတွေနဲ့ယုံကြည်မှုတည်ဆောက်ခဲ့တာကိုထိခိုက်စေခဲ့တယ်လို့ဒီသတင်းကထောက်ပြလိုက်ပါတယ်။အသေးစိတ်ကိုတော့ www.asiafoundation.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်ဝင်းမြမှာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ8နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ8နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် VOE ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာ NLD နဲ့တိုင်းသားပါတီတွေရဲ့အလားအလာကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ရှစ်လကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အုပ်စုကြီး၃စုရှိပါတယ်
ရှစ်လေးလုံးအရင်တော်ကမွေးထုတ်လိုက်တဲ့အရသာဒီမိုကရေစီအုပ်စုစစ်တပ်အနေနဲ့အုပ်စုနဲ့တိုင်းရင်းသားအုပ်စုတွေဖြစ်ပါတယ် NLD နဲ့စစ်အုပ်စုဝင်ပါတီတွေပထမဦးဆုံးအချင်းလွတ်လပ်လပ်ရှင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေဟာပျော်လင်းသလောက်ထောက်ခံမင်းမရကြပါဘူး NLD ကသာအာယုံဆိုင်ကြလို့လစ်လူရှုခံရတဲ့တိုင်းရင်းသားပါတီတွေများနေပါတယ်2015ရွေးကောက်ပွဲရလာကိုကြည့်ရင်လာမယ့်ရွေးကောက်ပွဲကိုကမှန်းနိုင်ွယ်ရှိပါတယ်။ကြရပြည်နယ်မှာဆိုရင်အနိုင်ရတဲ့ဒေသခံပါတီလုံးဝမရှိပါဘူး။ပြည်ထောင်စုနဲ့ပြည်နယ်လွှတ်တော်မှာ NLD က26ဦး၊ပြည်ခိုင်ဖြိုးက6ဦးအနိုင်ရပါတယ်။ကရင်ပြည်နယ်မှာ NLD က26ဦး၊ပြည်ခိုင်ဖြိုးက6ဦးဒေသခံက2ဦးအနိုင်ရရှိပါတယ်။မွန်ပြည်နယ်မှာ NLD က38နေရာဒေသခံပါတီတွေက4နေရာပြည်ခိုင်ဖြိုးကတနေရာအနိုင်ရပါတယ်ချင်းပြည်နယ်မှာ NLD က28နေရာပြည်ခိုင်ဖြိုးက9နေရာဒေသခံပါတီတွေက6နေရာအနိုင်ရရှိကြပါတယ
်ကချင်းပြည်နယ်မှာလည်း NLD ပါတီကပြည်ထောင်စုလွှတ်တော်အမတ်နေရာ22ခုနဲ့ပြည်နယ်အမတ်နေရာ22ခုစုစုပေါင်းကိုယ်စားလှယ်44ဦးအနိုင်ရပါတယ်ပြည်ခိုင်ဖြိုးက10နေရာဒေသခံပါတီက18နေရာကချင်းပြည်နယ်မှာနိုင်ကြပါတယ်2015ရွေးကောက်ပွဲမှာပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်17ရာခိုင်နှုန်းသာတိုင်းနာပါတီတွေရရှိခဲ့ပြီးစေအုပ်စုအနွယ်ဝင်ပါတီတွေက10ရာခိုင်နှုန်း NLD က98ရာခိုင်နှုန်းတတိပုဂ္ဂလက3ရာခိုင်နှုန်းရရှိပါတယ်ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီကအများအဆုံးအနိုင်ရပြီးရှမ်းဒေသမှာပြည်နယ်အဆင့်မှာရောပြည်ထောင်စုအဆင့်မှာပါရှမ်း SNLD ပါတီကဒုတိယအများဆုံးအနိုင်ရရှိပါတယ်ရွေးကောက်ပွဲမတိုင်မီရခိုင်ဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်မျိုးသားတွတ်တက်ရေးပါတီတို့ပူးပေါင်းပြီးရခိုင်အမျိုးသားပါတီ AMP ကိုတီထောင်နိုင်ခဲ့တာကြောင့်ပြည်ထောင်စုအဆင့်မှာ25နေရာပြည်နယ်အဆင့်မှာ22နေရာအနိုင်ရရှိခဲ့ပါတယ
်အခုတော့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ဟာခွဲထွက်ပြီးတီးခြားရှင်ပြိုင်ပါလိမ့်မယ်ဒေသခံပါတီတွေပေါင်းစည်းပြီးပါတီတစ်ခုတည်းအနေနဲ့ရှင်ပြိုင်လို့အနိုင်ရခဲ့တဲ့ရခိုင်ပြည်နယ်ကိုအားချပြီးအခြားပြည်နယ်တွေမှာပါတီပေါင်းစည်းမှုတွေလုပ်ကြပါတယ်ပါတီချင်းပေါင်းစည်းပြီးပါတီစစ်တီကဖို့အတွက်ဖြတ်သိမ်းလိုက်တဲ့ပါတီ16ပါတီရှိပါတယ်။ရှင်ပြိုင်တဲ့ဒေသခံပါတီတွေများလာရင်ဆန္ဒမဲတွေလည်းအကွဲကွဲအပြားပြားဖြစ်သွားနိုင်တဲ့အတွက်ဆရာများသားတွေဆိုသလိုတအူးမှအနိုင်မရတာကိုခရီးပြည်နယ်ကတတ်သိပြနေပါတယ်။ဒါကြောင့်မွန်ပြည်နယ်ကဒေသခံပါတီတွေပူးပေါင်းပြီးမွန်ညင်ညွတ်ရေးပါတီစစ်အနေနဲ့ရွက်ခောက်ပွဲမှာရှင်ပြိုင်ပါလိမ့်မယ်။
ဒါမဲ့ NLD ပါတီကိုထောက်ခံသူတွေတိုးပွားနေတဲ့အတွက်တိုင်းသားပါတီတွေဟာ2015ကအဖြစ်မျိုးကြုံတွေ့နိုင်ပါတယ်။ဒေသခံပါတီတွေပေါင်းစည်းနိုင်တဲ့အကျိုးအမြတ်ကိုဒါမဲ့ရွေးကောက်ပွဲမှာတွေ့နိုင်လိမ့်မယ်လို့ခန့်မှန်းရပါတယ်။2015မတိုင်မီတိုင်းသားပါတီတွေပေါင်းစည်းဖို့ကြိုးပမ်းတာမအောင်မြင်ခဲ့ပေမဲ့2018နဲ့2019အတွင်းကချင်ကရင်ကယားမွန်နဲ့ချင်းပြည်နယ်တွေမှာပေါင်းစည်းတည်ထောင်တဲ့တိုင်းသားပါတီတွေပေါ်ထွက်လာပုံကိုတင်ပြထားတဲ့သူတွေသည်စုမွန်တန့်ရဲ့စာတန်းကိုစင်ကာပူအခြေစိုက်သူတွေသနဌာနကလွန်ခဲ့တဲ့ဇွန်လကထုတ်ဝေထားပါတယ်။ပါတီပေါင်းစည်းမှုဟာရွေးကောက်ပွဲအတွက်သာမကဘဲဖက်ဒရယ်နိုင်ငံတော်တည်ထောင်ရေးကိုရည်ရွယ်တယ်လို့ဆိုပါတယ်။ဒီလိုစီလုံးညီညွတ်လာတာကိုဒေသခံလူထုကဘယ်လောက်ထောက်ခံလဲဆိုတာလာမယ့်ရွေးကောက်ပွဲမှာတွေ့ရမှာဖြစ်ပါတယ်
။ဒါပေမဲ့တိုင်းရင်းသားပါတီတွေပေါင်းစည်းပြီးပါတီစ်တည်ထောင်တာနဲ့ထောက်ခံမဲရလိမ့်မယ်လို့မပြောနိုင်ပါဘူး။မဲဆန္ဒရှင်တွေယုံကြည်အားထားတော့တဲ့အဖွဲ့အစည်းဖြစ်ပြီးဘယ်လိုအကျိုးဆောင်မယ်ဆိုတာကိုရှင်းလင်းပြသစွာထုတ်ဖော်ဖို့လိုပါတယ်။တနည်းဆိုရင်တော့အခြားပါတီတွေနဲ့ပုံပြီးအရေးသေးရှိကြောင်းပြသဖို့လိုပါတယ်။ member base လူတွေများနေတာဟာလည်းပြည်နယ်မှာရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။2015ရွေးကောက်ပွဲမှာအပြည်လုံးဖြမ်းမြနှုန်း80ရာခိုင်နှုန်းမဲပေးနေချိန်မှာကရင်နဲ့မွန်ပြည်နယ်မှာမဲပေးသူ50ရာခိုင်နှုန်းသာရှိပါတယ်။ဒါကြောင့်ပထမအချိန်မဲဆန္ဒပေးတဲ့လူငယ်တွေများလာတော့မဲပေးဖို့စိတ်မပါတဲ့ဒေသခံတွေနိုင်ငံရေးမှာစိတ်ဝင်စားလာအောင်စွန့်ဆောင်နိုင်ရင်အကျိုးရှိနိုင်ပါလေ။နိုင်ငံရေးဖြစ်စဉ်မှာ NLD ဟာမေမေရရလက်တွေ့ပြစရာမရှိသေးလို့တိုင်းသားပါတီတွေအနေနဲ့အစီအစဉ်သစ်တွေတင်ပြနိုင်ပါလေ။ရွေးကောက်ပွဲမှာကိုယ်စားလှယ်များများအနိုင်ရဖို့ကိစ္စဟာအဲ့ဒီကိုယ်စားလှယ်ကိုမဲဆန္ဒရှင်ကဘယ်လောက်ယုံကြည်တယ်လဲဆိုတဲ့အပေါ်မှာမူတည်ပါတယ်ခင်ဗျာ
အ ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကျန်းမာရေးဝန်ကြီးရဲ့ကိုဗစ်ဆိုင်ရာမှာကြားချက်ကိုပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်း300ကျော်ဆင်းရောက်လာပြီးသေဆုံးနှုန်းကလည်း300ကျော်အထိစတက်လာတာကိုပြန်လျှော့ချနိုင်ဖို့အရေးကြီးနေပြီလို့ကျန်းမာရေးဝန်ကြီးကမှာကြားလိုက်ပါတယ်။အခုလိုကိုဗစ်ဖြစ်နှုန်းသေနှုန်းတွေပြန်လျှော့ချနိုင်ဖို့ပြည်သူတွေဘက်ကဘယ်လိုကာကွယ်ပြီးအစိုးရဘက်ကဘာတွေကြင်ထားပါလဲ။ဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ကျမလေးဝန်ကြီးဒေါက်တာမြင့်ထွေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအထူးသဖြင့်ရန်ကုန်မှာပေါ့လေဒီကိုဗစ်ရောဂါပိုးတွေ့နှုန်းကအတော်များလာတာဖြင့်သေဆုံးမှုကလည်းစပြီးတက်လာတာမို့ဒါတွေကိုရှော့ချနိုင်ဖို့ဆရာကြီးအဓိကပြည်သူတွေကိုပါစမှားခြင်းလဲဆရာ
ပထမဆုံးကတော့ဒီကိစ္စကြီးကိုအောင်မြင်ဖို့ကကျွန်တော်ကျမကြီးကဘလောက်လို့လို့အဓိကကပြည်သူတွေပါဝင်ကျွန်တော်တို့ကတတိရှိရှိကျွန်တော်ပြောရပါမယ်မကြခင်အချိန်ပြင်းမှာဒီစာရအခုပြီးသွားမှာပါအဒီအချိန်မှာအခီးရောက်ဆုံးမိပြဟာယူပညာအင်းအပြင်းကိုမထွက်ခြင်းပဲဖြစ်ပါတယ်နော်တတ်နိုင်တဲ့များမထွက်စီချင်ပါဘူးမလွှဲစားလို့ထွက်ရမယ်ဆိုရင်တော့ကျွန်တော်ကဒီမခေါင်းကြီးဟိုတာတို့လက်ရှိကစအကုန်လုံးပေါ့လေတတ်နိုင်ရင်တော့ social distancing ကိုလုပ်ဖို့လိုပါတယ်နောက်တစ်ချက်ကပြည်သူများထွက်တယ်ဆိုတာကမြန်မာပြည်ဈေးဝယ်ကိုထွက်တာဖြစ်ပါဘူးဆိုဈေးဝယ်ကိုထွက်တယ်ဆိုလို့ရှိရင်ဒီမှာဟိုရှာပြီးရှာမှုမသွားခင်နဲ့တည်တည်ချာချာကဘာဝင်မယ်ဘယ်ဆိုင်သွားမှာစအတိအကျတခါတည်းသတ်မှတ်ပြီးတော့ဒီနှစ်သုံးလေးဝယ်ပြီးအင်ဂျန်ရုံပါပဲကြာလီကြာလီယောဂကူးဖို့အလားလာများအဲ့တော့ဒီနေရာမှာဈေးသူဈေးသားတွေအတိအကျဖြစ်နေပါသူတို့ဒီယောဂပူတယောက်ရှိနေဆိုရင်မြောက်များစွာသောပြည်သူများကိုကူးဆက်ဖို့ chance များအဲ့တော့သူတို့ဒီ mask ကိုအချိန်ကြီးဝယ်ရတဲ့အပြင်ဖြစ်နိုင်လို့ရှိရင် face shield ပါကျွန်တော်ဝတ်ဆိုနေပါတယ်အဲ့တော့ကူးစက်မှုအများဆုံးကလည်းဈေးပါ
ဟုတ်ကဲ့ဒီဈေးအပြင်ရောဒီကူးစက်မှုများနိုင်တဲ့တခြားနေရာတွေအတွက်ကာကွယ်ဖို့
မဆေးရုံနေမှာကူးစက်တာရှိတယ်ဆေးရုံနေရှိတယ်အလူရုံနေရှိတယ်ကျောင်းနေဘုန်းကြီးကျောင်းနေရှိတယ်မကြမ်းရင်ကျောင်းနေဖြစ်ကျောင်းနေမှာရှင်ဆွတ်စားတဲ့ကျင်းမှာစကားလေးလေးနဲ့ပြောမယ်ပကားဟာမယ်ချောင်းဆိုးမယ်ဒါအဓိကပဲဒီစားတော့တဲ့အချိန်မှာကူးစက်ဖို့အများနဲ့လူတယောက်ကြည့်မိမပဲမတ်တပ်ပဲနေနေဒီစားတော့တဲ့အချိန်မှာတတိယဆွတ်စားရှင်းရှင်းပြောမယ်ဆိုရင်တော့ဖြစ်နိုင်တော့ပြောင်းနေကြောက်3မီလောက်အကွာတော့မဟုတ်အောင်6မီလောက်အကွာကိုစားပါဖြစ်နေလို့ရှိရင်တော့ကိုယ့်ကိုတယောက်ကလေးစားတာအကောင်းဆုံးပါပဲနောက်လူဦးရုံနေထောင်နေမှာအရေးကြီးပါသူတွေလူဦးရုံပေါ်လေလူဝင်မဝင်လဲလို့ရှိရင်ဒီဖို့အလားလားတော်တော်များပါလေအခုကျွန်တော်ဖွဲ့ပြီးလုပ်နေပါပြီမြစ်ကြီးကုန်းပေါ်ပါရစ်တာစအကုန်လူဦးရုံနေအသက်ကြီးတွေထားတဲ့ဟာတွေကိုလိုက်ပြီးတော့ဆောင်းဝါးရှောင်းဖြစ်ချာပြီးအကုန်လုံးအဝင်ထွက်ကိုနေဖို့နော်ဘလူးရီမှာလာရတဲ့တည်းကတည်ရလာလို့ရတာဟိုမနေ့သွားညတာဆိုသူတို့ပါလာရှိရင်ဒီလူကြီးတွေကတော်တော်အန္တရာယ်များပါတယ်အဲ့ဒီခါလေးလည်းနောက်ပိုင်းတော့ဒီကျွန်တော်အန်တီဂျင်တက်စရရင်တော့ဒီလူတွေကကုပြင်းတယ်လို့ကျွန်တော်ယူရထားပါတယ်ဒီသူတို့လာတဲ့လူတွေပေါ့
ဟုတ်ကဲ့ဆရာရေနောက်ဒီတေဆုံးမှုနှုန်းစများလာတာအတွက်ရော
တေနှုန်းလေးကအနေနဲ့လေးပြင်လာဒါတော့ကျွန်တော်အဖြစ်မခံဘူးတိုးတိုးလေးကျွန်တော်တို့ပြည်တဲ့လူတွေပြင်တဲ့ခါမှာအကုန်လုံးကြီးအထူးသဖြင့်ကြီးကျူဖြစ်ပြီးရောက်လာကြီးကျူကအဆိုးဆုံးပါဒီကုသမှုနဲ့ပတ်သက်ကြတော့ကျွန်တော်ဆေးတွေကတော့အကုန်နောက်ဆုံးမော်ဆေးတွေဒီမှာဒီ cytokine storm တဲ့ဆိုလို့ interleukin တွေဝယ်ပြီးတယ် remdesivir တွေဝယ်ပြီးတယ် mitjapan တို့ရဲ့ epigen တွေဝယ်ပြီးတယ်နောက်တစ်ချက်မှဆိုဆုံးတော့ကျွန်တော်ဒီမှာအများကြီးရှိပါတယ်အဲကျွန်တော်တို့ဒီမှာကုနေတာကသမုဂ္ဂဌာနမှုကြီးဆရာဝန်ကြီးတွေဟာအမေရိကန်မှာရှိတဲ့သူရဲ့ main suite အခြားနိုင်ငံတွေနဲ့ဒါ webinar တွေလုပ်တယ်ဆွေးနွေးတယ်ပြည်နှုံးများတာလူနာကိုနိုင်ကကိုနောက်ကျပြီးရောက်လာတာဖြစ်နေဒီနောက်ကိုမော်ဘစ်ရောဂါအခြေအနေရှိနေ end stage kidney disease နောက်ဆုံးအဆင့်ရောက်နေကြောက်ကြတော့ညအကုန်လုံးပါပဲဒါကြောင့်လည်းပြည်သုံးရတာပါကျွန်တော်ဒါကိုလေအမြဲတမ်းနေပြီးဒါနဲ့ချအောင်လုပ်နေပါနောက်ချက်ကတော့ကျွန်တော်ဒီချိန်မှာအဓိကစိတ်ခုမှုကဘယုံနဲ့များလာတဲ့လူနာတွေကိုထားနေနေရာတွေလိုက်ရှာဒီနေရာမှာလည်းကျွန်တော်ရန်ကုန်တိုင်းစုဘောက်ကိုကျေးဇူးအထူးတင်ပါတယ်သူတို့ဒီနေရာတွေအခုရှာပြီးတဲ့အပြင်လူရှင်များဟိုတယ်အလုံးလိုက်ပြီးတဲ့အပြင်ရှိတယ်စာအုပ်တွေအလုံးလိုက်ကြိုက်တဲ့နေရာတုံးမှာဆိုတာရှိတယ်ဒီ10 hospital ကတင်လေးရအခုထပ်ပြီးနောက်ထပ်300 900ဒါလည်းပြင်ကျွန်တော်3ပတ်တင်းရောက်မယ်နောက်ထပ်ကတင်1200 hospital ပေါ်ပြီးတရားကြတယ်ကျွမှားရတယ်ဒီ3ပတ်လောက်တင်းရောက်မယ်ဒီအလူရှင်နေနိုင်ငံများအလူရှင်နေ ICU ဆက် ventilator ပဲ ICU ပဲနားဆက် ventilator ဆက်အများကြီးပါပဲစီးရီအများကြီးကျွန်တော်ပစ္စည်းတွေဝယ်တယ်ဒီဆေးရုံနေအစီအပြင်းတင်းရေးအများကြီးရပါတော့ကျွန်တော်တော့မကြခင်တော့ကြာသွားမယ်လို့မျှော်မှတ်ပါတယ်အခုတော့လောလောဆယ်တော့နည်းနည်းတော့တက်နော်ကျွန်တော်တို့ကစိတ်ယုံလေးယူနေပြီးတာ24ရက်စက်တင်ဘာမှာစပိတ်တယ်ဆိုတော့သူ့ရဲ့ impact ကတော့နှစ်ပတ်လောက်နေမှပြည့်
ဟုတ်ကဲ့ဆရာအဲ့တော့ဆရာကပြောခဲ့တဲ့ဒီစိုးမှုကိုပေါ့နော်အဓိက short ချနိုင်ဖို့ဆရာတို့စိတ်ယုံဘက်ကပြင်ဆင်ထားတယ်လို့ဒီစိတ်ယုံနောက်ကျတဲ့အတွက်လည်းပြည်သူတွေဘက်ကို
ျွန်တော်တို့အရင်တစ်ခေါက်ကစေုံသွားတဲ့လက္ခဏာတွေပေါ့နော်ဟိုစပြီးဖြစ်တဲ့ဒီအနှံ့ကြောက်တာတွေကစပြီးသွားဖို့လက္ခဏာတွေကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာနောက်တစ်ခုကတော့ဆရာခုနကဒီကိုမောဘစ်လို့ခေါ်တဲ့ယောဂအခန်းပေါ့နော်ရှိတဲ့သူတွေကိုဆရာပါမှားခြင်းလဲ
တို့ဒီစီဂျိုစီလုံးဝပြတ်လို့မရပါဘူးကြည့်ရစီကိုတော်တော်များများအထမဲ့လို့ပြီးပါတယ်ကြည့်ရတော့အဲ့ဒါကိုလုံးဝအပြတ်မခံနဲ့အိမ်မှာတော့အဖြစ်နဲ့ဆုံးနေတဲ့ပြည်သူ့အိမ်မိသားစုကိုဆွဲပြီးနေနေမှာလေ။မစီကြိုတယောက်ချင်းတူကသူ့မိသားစုနဲ့မနေနဲ့သူ့မိသားစုကအပြင်ထွက်နေတဲ့မိသားစုတွေပုံပါလာနေတယ်။မကြောက်ကစီးနေရတဲ့လူတွေကင်ဆာဖြစ်တဲ့လူတွေဒီလူတွေကလုံးဝကိုကျွန်တော်အိမ်ထဲမှာကိုကိုယ့်ကို self isolation လုပ်ကိုယ့်ကို self isolation ကအိမ်ထဲမှာကိုယ့်ကိုတယောက်ချင်းနေကိုယ့်ကို quarantine လုပ်တဲ့ပုံစံသူတို့တယောက်မှအသိမခံခြင်းမို့သူတို့ဖြစ်ရင်သူကပြီးဖို့အလားလာတော်တော်များပါလို့ဆိုတာဒီနော်အဲ့ဒါကိုတော့ကျွန်တော်ဒီချာပြီးကျွန်တော်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီတည်ဆုံးမှုများလာတာအတွက်အထူးသဖြင့်တော့မရှိမဖြစ်လိုအပ်တဲ့ဒီသေဝင်တန်းတွေမထိဖို့ပေါ့နော
်ဒီကျွန်တော်တို့စပြီးတော့ဒီချင်းတက်စီကျွန်တော်တုံးပါပြီကျွန်တော်လူ9 4သိန်းတာဝယ်ပါတယ်ဒါတော့အချင်းရနိုင်ဘွဲလောက်အတွင်းအဖြစ်ပြရတဲ့အခါကျတော့ယောဂဖြစ်တဲ့ဒီကိုစောစီးတာတင်လုတ်တင်နေတာကျွန်တော်လုတ်လို့ရတာပေါ့မဟုတ်လားဒီ contact ကြီး Facebook ကအကုန်လုံးရတာစပြီးတုံးနေပါပြီဆေးဦးကြီးတွေမှာတုံးမယ်နောက်နေဆေးဦးနေလည်းအကုန်ဖြတ်မယ်အဲ့တော့ဒီဟာအထူးသဖြင့်ကျွန်တော်တို့ဆရာဝန်တွေဘယ်လိုဖြည့်သွားလဲဆိုတော့လာပြီးတော့ emergency ခွဲတဲ့လူတွေကိုယောဂမရှိဘူးထင်ခွဲလိုက်တဲ့နေရာမှာကျွန်တော်တော်တော်ထိသွားပါတယ်အဲ့ဒါကြောင့်ဒီလို emergency ခွဲမဲ့လူတွေဆိုလို့ရှိရင်ချက်ချင်းနိုင်ရွယ်အတင်ဒီလူမှာယောဂပိုးရှိမရှိကိုကျွန်တော်စမ်းမယ်ကြားပြီးမှခွဲမယ်ဘာမရှိဘူးမရှိတခုလိုလားမရတာအစပစ္စည်းကမရတာအဲကြောင့် logistic system efficiency ကိုတက်အောင်လို့ကျွန်တော်ကဒီ dashboard နဲ့လုပ်ပါတယ်။ဒါ cloud နဲ့လို့ရှိရင်ဒီဆေးရုံကြီးမှာဘာတွေကြံ့နေလဲလူတွေအဲ့ဒါကိုကျွန်တော်တစ်ခါတည်းပြီးနေမယ်။ဒီ covid ကြီးကိုကျွန်တော်အသေးအပြောက်နှုံးချဖို့ကဒီ logistic system ရည်ကြီးဥမာဆေးရုံမှာ PPE မရှိဘူးဘာမရှိဘူး N95 မရှိဘူးဆိုလို့ရှိရင်ဒီဆရာဝန်တယောက်နေနဲ့ယောဂရောက်ဖို့ချက်စာအရင်များပါတယ်ကျွန်တော်တိကျ logistics system management တော့တိကျချပြီးပြီးအောင်ကျွန်တော်လုပ်နေပါ
ဟုတ်ကဲ့ဆရာကျေးဇူးပါအခုလိုနေမညမှာဥဆောင်ပြီးလုပ်ပေးနေတဲ့အတွက်ရှင်တော်တင်တော်နေလဲမချခင်ကြာဆင်းသွားပါသေးလို့ဆုတောင်းပေးလိုက်ပါတယ်ကျွန်တော်ဝင်းမြန်ပ
ါတင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်ကဖမ်းဆီးစစ်ဆီးခံရပြီးမြောက်ဦးမြို့က3ဘိန်းမောင်းသူတို့တေဆုံးသွားတဲ့ဖြစ်စဉ်မှာကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြမတက်မတော်နဲ့တအံ့အမျိုးသားလူမျိုးရေးတက်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ပုတ်တွေဖြစ်စီခံနေရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့မှာ3ဘိန်းမောင်းတူတူစစ်တပ်ကဖမ်းဆီးတာခံရပြီးတဲ့နောက်တေဆုံးသွားတာနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကစက်တင်ဘာလကုန်ပိုင်းမှာကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်မြောက်ဦးမြို့မြို့တရက်ွက်နေဦးအေးကျော်ဟာစက်တင်ဘာလ29ရက်နေ့နံနက်ပိုင်းကအမှတ်300တပ်ရင်းရှိမှဖမ်းဆီးခံရပြီးနောက်တနေ့တေဆုံးနေတဲ့ဦးအေးကျော်အလောင်းကိုရဲတပ်ဖွဲ့ကနေတဆင့်မြောက်ဦးစည်းရုံကိုပို့ပေးခဲ့တာပါတေဆုံးနေတဲ့ဦးအေးကျော်ရဲ့အလောင်းမှာလက်တွေကျိုးပဲ့နေပြီးဦးခေါင်းမှာလည်းတွေးယူနေတဲ့ဒဏ်ရာတွေတွေ့ရတယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကထုတ်ပြန်ချက်မှာဦးအေးကျော်ဟာ AA အဖွဲ့ကတက်ကြကြီးအဆင့်ရှိသူတဦးဖြစ်ပြီးစစ်စဲနေတုံးတနတ်လူပြီးမိမိကိုယ်ကိုအဆုံးစီရင်သွားတာဖြစ်တယ်လို့ဖော်ပြထားပေမဲ့မိသားစုဝင်တွေနဲ့မြို့ခံတွေကတော့တက်မတော်ထုတ်ပြန်ချက်ဟာမှန်ကန်မှုမရှိဘူးလို့ညှင်းဆိုကြပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာတက်မတော်နဲ့တန်မြူရာလူမျိုးရေးတက်မတော် DNLA ၊ကချင်လူလိုက်ရေးဖွဲ့ KIU ၊ KIA တို့နဲ့စက်တင်ဘာလကုန်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။စက်တင်ဘာလ28ရက်နေ့ကရှမ်းမြောက်ဒေသမူဆယ်ခရိုင်တွင်တပ်မတော်နှင့် KIA တို့ကြားနေရာ3နေရာခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံပြည်သူ60ကျော်စစ်ဘေးလွတ်ရာခေတ္တထွက်ပြေးခဲ့ရတယ်လို့ဒေသခံဥပပေါင်းတော်ကပြောပါတယ် စက်တင်ဘာလတွင်မြန်မာသမ္မတနဲ့ DNL တို့လာရှုတန်ယန်ကုခိုင်စတဲ့ဒေသတွေမှာတိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့တယ်လို့ DNL ပြောခွင့်ရပုံမှုတိုက်ကြော်ကပြောပါရယ်အစိုးရကအကြမ်းဖက်ပွဲစည်းလို့တတ်မှတ်ထားတဲ့ရခိုင်တပ်တော်ရေးရှိရာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့မှာပါကြံဒေသတွေမှာသမ္မတကပြည်ရကြောင်းကြေညာထားပါရယ်
ရွေးကောက်ပွဲနီးလာတာနဲ့အမျှလုံခြုံရေးအကြောင်းပြုပြီး KNU တပ်မဟာ၅ဖပွန်ခရိုင်နယ်မြေအတွင်းတပ်မတော်အင်အားတိုးချဲ့လာနေတယ်လို့ကရင်အမျိုးသားအစည်းအရုံး KNU အထွေထွေအတွင်းရဲမှူးပဒိုစောတာဒိုမူကပြောပါတယ်ရွေးကောက်ပွဲလုံခြုံရေးအတွက်ဖပွန်မြို့နယ်မှာတက်ရင်နေရင်ထပ်တိုးလာပြီးတပ်မဟာခွန်ကွင်းမှာလည်းနေရင်လောက်တိုးချလာတယ်လို့ပဒိုစောတာဒိုမူကပြောပါတယ်အစိုးရနဲ့ KNU တို့သဘောတူလက်မှတ်ရေးထိုးထားတဲ့တနင်္ဂနွေလုံးပြစ်ခတ်တဲ့ခိုင်မွေရဲ့ဆေးရည်သဘောတူစာချုပ် NCA အရအထက်ရနယ်မြေအတွင်းတက်လှုပ်ရှားခြင်းစင့်အားတိုးချဲ့ခြင်းအင်အားအသစ်ဖြည့်တင်းခြင်းတွေမပြုတ်လုပ်ဖို့ပါရှိတာကြောင့်နှစ်ဖက်တက်အကြားထိတိုက်ပြစ်ခတ်မှုဖြစ်ပွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်
ခိုင်မြမနယ်စပ်တာချီလိတ်မဲဆန်ချစ်ချီရေးသရာမှတ်နှစ်ကို15ရက်ကြာပြေးလိုက်ပြီးနောက်ပုံမှန်တိုင်းပြန်လည်ခက်သန်းသွားလာခွေပြုလိုက်ပြီးဖြစ်ပါတယ်စက်တင်ဘာလ28ရက်နေ့ကမဲဆန်မြို့အုပ်ချုပ်ရေးမှူးနဲ့တာချီလိတ်မြို့နယ်အုပ်ချုပ်ရေးမှူးတို့တာချီလိတ်မှာတွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းကုန်ကားတွေကိုလက်ရှိတရက်6စီဖြတ်သန်းခွေပြုရာကနေအရင်ပုံမှန်တိုင်းပြန်လည်ဖြတ်သန်းသွားလာခွေပြင်တခြားသောသဘောတူညီချက်၅ချက်ရရှိခဲ့တယ်လို့တာချီလိတ်မြို့အုပ်ချုပ်ရေးမှူးကပြောပါတယ်မြန်မာနိုင်ငံမှာတနေ့ဆက်တနေ့ COVID-19 ရောဂါကူးစက်မှုမြင့်မားလာတာကြောင့်စက်တင်ဘာ15ရက်နေ့ကနိုင်ငံအာဏာပိုင်တွေ့ဆုံဆွေးနွေးကြပြီးနယ်စပ်ကုန်သွယ်ရေးသဒ္ဒါကိုစတင်ပိတ်လိုက်ကြတဲ့ကကုန်စည်စည်းစိမ်မှုတွေနှောင့်နှေးကြောက်ကြမှုကြောင့်နိုင်ငံကုန်သွယ်မှုတရက်ကိုဘန်းငွေတန်း80ကနေ100ထိဆုံးရှုံးနေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ထိန်းချုပ်နယ်မြေမြောက်ရီမြို့နယ်ဘလူးကြီးကျေးရွာအုပ်စုကြောက်ခက်ကျေးရွာအနီးမှာတပ်မတော်ကလှပေါင်းများစွာစခန်းချနေထိုင်နေတဲ့အတွက်တိုက်ပွဲပြန်လည်ဖြစ်ပွားလာမှာကိုစိုးရိမ်နေကြသလိုတပ်စခန်းတစ်ခုအနေနဲ့အခြေချနေထိုင်သွားမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကကြောက်ခက်ကျေးရွာအနီးရှိလူခော့ထဘုံကြီးကျောင်းမှာတပ်မတော်ဘက်ကလက်ရှိတဲ့အား30ခန်းဝေရောက်နေထိုင်နေသလိုအနီးအနားရှိခလက်ကလိုမှာလည်းစခန်းအခိုင်မှာတိစောက်ပြီးနေထိုင်နေတာတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်တပ်မတော်ဘက်ကအခုလိုစခန်းချဝေရောက်နေထိုင်နေတာနဲ့ပတ်သက်ပြီး DKPA တာဝန်ရှိသူနဲ့တစုံတရာပြောဆိုဆွေးနွေးထားတာမရှိဘူးလို့ DKPA တူစစ်ဦးစီးချုပ်ဒုဗိုလ်မှူးကြီးစောစတီးကပြောပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေစည်းရုံးမှုတွေလှုပ်ဆောင်နေကြတယ်လို့အောင်နိုင်ရေးပါတီဆိုင်ဘုတ်စိုက်ထူမှုတွေလက်ကမ်းစာဆောင်ဖြန့်ဝေမှုတွေအပါအဝင်နှီးမျိုးစုံနဲ့လှုပ်ဆောင်နေကြပါတယ်။အဲ့ဒီထဲကမှမြို့နယ်တချို့မှာ NLD ပါတီကစိုက်ထူထားတဲ့အောင်နိုင်ရေးဆိုင်ဘုတ်တွေဖျက်ဆီးခံနေရပါတယ်။ဒီအချိန်လေးကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
။အခုလို NLD ပါတီအောင်နိုင်ရေးဆိုက်ဘုတ်တွေဖြတ်စီခံနေရတဲ့အပေါ်မှာမန်အောင်မျိုးနေပြည်နေလွှတ်တော်ကိုယ်စားလှယ်ဦးဖိုးနှွေးကသူ့အမြင်ကိုအခုလိုပြောပါတယ်။ကျွန
်တော်ပြည်သူအမျိုးစုကတော့မဟုတ်ပါဘူး။ရဲဘော်တော်မှာဒီလိုပဲဟိုအကျက်ဖဲစုပူလို့တဲ့လူနေတွေဆိုတာတော့ပဲပြည်ကြောတဲ့လူတွေရှိပါတယ်။ကျောင်းမူအရေအလုပ်တဲ့ဟာတွေပါဒေသကဒါတော်တော်အနေနဲ့ဖြေရတဲ့မှုပါဘူးဒါကြောင့်မို့လို့ဒီကလေးတွေကမသိနေမလို့လောက်တဲ့ဟာဖိုက်တော့ကျွန်တော်ကတော့ဖြေရဖို့ဒီချက်ပေါ်တဲ့ဆက်ပါတယ
်ရခိုင်ပြည်နယ်ကမြေပုံပုံနှကျွန်းတောက်ကောက်မန်အောင်နဲ့ငပလီစတဲ့နေရာတွေမှာစိုက်ထူထားတဲ့ NLD ပါတီအောင်နယ်ရဲ့စိုက်ပုတ်တရှိဖြတ်စီခံရမှုတွေရှိသလိုစိုက်တင်မြို့ပေါ်ကဥဥ္တမပန်းချန်ချင်းမှာစိုက်ထားတဲ့စိုက်ပုတ်နဲ့လက်မတော်တောင်ရဲကောကစိုက်ပုတ်တွေဟာလည်းစတံပါလတတိယပတ်မှာဖြတ်စီခံခဲ့ရပါတယ်မန်အောင်မြို့နယ်ကစိုက်ပုတ်သုံးခုအပါအဝင်ရခိုင်ပြည်နယ်တစ်ခုလုံးမှာ NLD အောင်နယ်ရဲ့စိုက်ပုတ်တစ်စီကျော်ဖြတ်စီခံခဲ့ရပြီးစတံပါလ20ရာနဲ့ကမန်အောင်မြို့နယ်စိုက်ပုတ်ကြေးရွာမှာ NLD ပါတီကအောင်နယ်ရဲ့စိုက်ပုတ်စိုက်ဖို့လာသူတွေကိုရွာသားတွေကန့်ကွက်တဲ့အတွက်စိုက်ပုတ်မဆက်ရပြီးပြန်လာခဲ့ရပါတယ်အခုလိုပါတီအောင်နယ်ရဲ့စိုက်ပုတ်တွေဖြတ်စီခံနေရတာနဲ့ပတ်သက်လို့မကြမ်းမီကြေညာချထုတ်ဖို့ရှိတယ်လို့လည်းဥဖိုးနှွေကအခုလိုစပြောပါတယ်
26ရက်နေ့အစီအစဉ်မှာကြာရာကျွန်တော်ခုလူတွေဖိသားတဲ့စိတ်ကိုပုတ်ခုနဲ့ပတ်သက်ပြီးကျွန်တော်အစီအစဉ်ရထားဖို့ရှိပါတယ်ဒီကြော်ချက်ပါတော့ကျွန်တော်အစီအစဉ်ပြုလုပ်ဖို့လိုတာကျွန်တော်ဒီနေရာတွေဟာအကျဆဲတော့ဖြစ်နေတဲ့ကြောင့်ဒီကြော်ချက်တော့ပြည့်တော့မျိုးတွေကိုဆက်တဲ့ပြီးပြီမလို့ဆောင်ဖို့နောက်ထပ်ဖိတော်ရတဲ့တော့ကျွန်တော်စိတ်စိတ်ကသာသာနေနေပူပေါင်းမိကြီးချီချီကအရေးယူဆောင်ရွက်လုပ်ဖို့လိုတဲ့
ရခိုင်ပြည်မှာဒီလို NLD အောင်နိုင်ရေးဆိုင်ပေါက်တွေဖြတ်စီခံနေရတဲ့အပေါ်မှာရွေးကောက်ပွဲလေးလာဆုံးချက်ရေးအရေးပါအဖွဲ့တစ်ခုဖြစ်တဲ့ People Power People အဖွဲ့ဒါရိုက်တာကိုစိုးလန့်ကသူ့အမြင်ကိုအခုလိုပြောပါတယ
်ဒီကျေရန်ဖြစ်ပြန့်ထန်နေပြီးတော့ရခိုင်ပြည်မှာဒီ IDG တွေအရင်ရလာတဲ့အပေါ်မှာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုအနေထားကိုလူတွေကလက်မခံတဲ့အနေထားတစ်ခုရှိတယ်နောက်တစ်ခုကတော့ဒေသအလိုက်အနေထားပေါ်မှာဒီလိုလက်မခံတဲ့အနေထားပေါ်မှာအဲ့လိုလုပ်တာလည်းရှိမှာပ
ါရခိုင်ပြည်နယ်မှာ AA နဲ့အစိုးရတပ်တို့တိုက်ပွဲတွေပြန့်ထန်နေတဲ့အပြင်ဖိနန်ရှိတဲ့ပြည်သူတွေနေရဆန့်ခွာနေကြရပြီးကိုရိုနာဗိုင်းရပ်ကူးစက်မှုတွေလည်းမြင့်တက်နေတဲ့တော့နိုင်ငံရေးပါတီတွေမိတ်ဆွေစည်းရုံးမှုတွေကိုထိရောက်စွာမလုပ်နိုင်သလိုမြောက်ပိုင်းကမြို့နယ်တွေမှာလည်းရွေးကောက်ပွဲမဖြစ်မှာကိုဒေသခံနိုင်ငံရေးပါတီတွေစိုးရိမ်နေကြရပြီးရခိုင်ပြည်သူတွေအများစုကတော့ရွေးကောက်ပွဲအပေါ်စိတ်ဝင်စားမှုမရှိကြဘူးလို့လစ်လာသူတွေကသုံးသပ်နေကြပါတယ်
ဆက်ပြီးတော့ရှမ်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်ထွန်းဦးကစက်တင်ဘာလ29ရက်နေ့2020မှာယာတုကနေနှုတ်ထွက်သွားကြောင်းတရားဝင်ကြေညာခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့မကြာတော့တဲ့အချိန်မှာအခုလိုမျိုးဥက္ကဋ္ဌကြီးခွန်ထွန်းဦးနှုတ်ထွက်သွားတော့ SNLD ပါတီအနေနဲ့ရွေးကောက်ပွဲဝင်ပြိုင်ဖို့ထိခိုက်မှုတွေရှိပါသလား။ဒီအခြေအနေတွေကို SNLD အတွင်းရင်းမှုလည်းဖြစ်ကျောင်းဝင်ရပုံကူလည်းဖြစ်တဲ့ဆိုင်လေးကိုနမ်ခေါမကနေဆက်သွယ်မေးမြန်းထားပါတယ်
။စက်တင်ဘာလ29ရက်နေ့တုန်းကရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌကြီးခွန်ထွန်းဦးရာထူးကနေနှုတ်ထွက်သွားတယ်လို့ကြားသိရပါတယ်ရှင်။ဘယ်လိုအခြေအနေကြောင့်ပါလဲ
။အဓိကကတော့ကျမ်းမာရေးချင်းနေကြပါလေ။နောက်ပြီးတော့မှဒီသားစုဒီကိစ္စကြောင့်ပေါ့နော်။ဆင်းပြောရရင်တော့ဒီအမေရိကန်ကိစ္စတွေကြောင့်တာတီအချိန်မပေးနိုင်မှဆိုးရည်နေ။ဒါရမီသားစုရေးနဲ့တက်ဆိုင်ပါလိမ့်မယ်။တာတီနေနေကတော့လုံးဝအတိတ်ကတည်းကပြဿနာလေးအရှိန်ရှိနေတာတခုမှမရှိပါဘူးခင
်ဗျ။အခုလိုရွေးကောက်ပွဲကလည်းနီးလာနေချိန်မှာနိုင်ငံရေးဩစာကြီးမားတဲ့ပုဂ္ဂိုလ်တယောက်ကလည်းနှုတ်ထွက်တော့ဘလောက်အထိကြရဲ့ရိုက်မှုတွေရှိလာနိုင်ပါမလဲရှင်။
ပါတီဝင်လူတွေနဲ့ SNLD ကိုဝန်ရမယ်လူတွေအဖို့ကတော့အာရုံတရားဝန်ရစရာဖြစ်မှာပေါ့နော်။ဒါပေမဲ့လည်းသင်္ကြန်ရဲ့အမြင်မှာဒီလက်စွဲခါနိုင်လောက်တဲ့ပါတီကျင်းမှာလုံးလုံးနိုင်တဲ့အခွင့်အရေးတောင်းထမ်းဆောင်နိုင်တဲ့လူတွေရှိနေလိုက်ပြီးတက်ဆတာပေါ့နော်။အဲ့လိုဒီနေ့တော့ဒီလက်ခတ်တယ်ဆိုတဲ့ခါကျတော့ဒီကြောင်းရင်းဖန်ကိုကကနနပြန်ပုံသတ်မယ်ဆိုလို့ရှိရင်တော့ဝန်ထဲကပေးမကောင်းတာတစ်ပိုင်းပေါ့ဗျ။နိုင်ငံရေးရတီပီလောမှာရက်ခတ်စီရအကြောင်းတည်းရှိပြီးထိခိုက်ကြအကြောင်းရှိပြီးလို့ကျွန်တော်ရင်းနေကြည့်ပါလိမ့်မယ်
။လက်ရှိအနေထားအရပကုံးပြောင်းတာဝန်ထမ်းဆောင်ဖို့အသင့်အနေထားရှိနေပြီလား
။အနေထားရှိတယ်လို့တော့ပြောလို့မရဘူး။ဒါပေမဲ့လို့နိုင်ငံရေးပါတီရဲ့သဘောတရားအရသဘောတက်တဘောဆင်းလို့လေ။အဲ့လိုမျိုးလုံခြုံရေးအတွက်ကတော့ပါတီမှာရှိစီရရကျွန်တော်တင်ဆက်ဆောင်ရွက်ထားတာရှိပါတယ်။ပုံစံရတာဝန်နဲ့နားယူသွားရဆိုရင်လည်းကျွန်တော်တို့နားမှာလည်းရှိနေတယ်။ကျွန်တော်တို့ဆက်လက်လုံဆောင်ကြပုံစံတွေလည်းအရင်ကအတင်းလာတိုင်းဆက်လက်ပြီးလုံဆောင်သွားဖို့ဟာကိုယ်စီကိုယ်စီကတောင်းယူခြင်းအပြင်နဲ့ဆက်လက်ပြီးတော့မှလုံဆောင်သွားကြမှာဖြစ်ပါတယ
်။အခုဒီလိုဥက္ကဋ္ဌကြီးဘက်ကတရားဝင်ကြေညာလိုက်တော့ဘ ഹു အနေနဲ့ပဲလို့ဆက်လုပ်ဖို့ရှိပါသလဲရှင်။
2020ရေကောက်ပွဲကာလအလွန်ကျမှာပဲရှင်နေရကျွန်တော်ပြေဆိုပြီးတော့မှတုံးဆက်ပေးနိုင်မှာဖြစ်ပါတယ်။အခုတိုင်းတော့ဟိုတိုင်းကကျွန်တော်တို့အင်ဆိုင်ဆိုရဲအကုန်လုံးရာဒီအတိုင်းနဲ့ဆက်ရှိနေမှာဖြစ်ပါတယ
်။အခုဆက်ပြီးတရင်အချင်းချက်ကိုနားဆင်ကြားရမှာပါရှင်။
ရခိုင်ပြည်နယ်မြောက်ဦးမြို့မှာစစ်တပ်ကဖမ်းဆီးတာခံရပြီးနောက်တေဆုံးသွားတဲ့သုံးဘိန်းမောင်းတူတဦးနဲ့ပတ်သက်လို့ကျူးလွန်သူတွေကိုအရေးယူပေးဖို့ရခိုင်အမျိုးသားပါတီ ANP ကတောင်းဆိုလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့တအံအမျိုးသားလူမျိုးရေးတပ်မတော် TNLA ကချင်လွတ်လပ်ရေးအဖွဲ့ KIO KIA တို့စက်တင်ဘာလအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ဇာ
။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှန်2.31ပါအခွင့်အရေးအရာအောက်တိုဘာလ18ရက်နေ့မှာတက်တန်းကုံဆုံးမဲ့ကုလသမဂ္ဂရဲ့အီရန်အပေါ်လက်နက်ရောင်းဝယ်ရေးပိတ်ဆို့မှုကိုအမေရိကန်ပြည်ထောင်စုကပြန်လည်အရေးယူလိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ကလည်းအုပ်ချုပ်မှုအာဏာလုပိုင်ခွင့်အရာအီရန်ကိုနောက်ထပ်ပိတ်ဆို့မှုတွေနဲ့အရေးယူကြောင်းအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီပိတ်ဆို့မှုအမိန့်အရာအီရန်ရဲ့နျူကလ িয়ার အစီအစဉ်မစ္စိုင်းဒုံးလက်နက်နဲ့တမယိုးကျလက်နက်စုဆောင်းတာတွေကိုပံ့ပိုးနေတဲ့ပုဂ္ဂိုလ်တဦးချင်းစီနဲ့ဒါဇင်နဲ့ချီတဲ့အဖွဲ့အစည်းတွေရဲ့ပြပပုဂ္ဂိုလ်တွေကိုထိန်းချုပ်အရေးယူဖို့ဖြစ်ပါတယ်။သမ္မတရဲ့ဒီအမိန့်ဟာအီရန်ကိုလက်နက်ရောင်းဝယ်ရေးနဲ့ပတ်သက်တဲ့
ကုလသမဂ္ဂရဲ့အရေးယူမှုကိုအားဖြည့်ပေးတဲ့အစွမ်းထက်တဲ့လက်နက်အသစ်ဖြစ်ပြီးကုလသမဂ္ဂအရေးယူမှုကိုရှောင်လွှဲဖို့ကြံစည်သူတွေကိုတာဝန်ခံစေဖို့တွန်းအားဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပီယိုကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ Our actions today are a warning that should be heard worldwide. No matter who you are, if you violate the UN arms embargo,
ကျွန်တော်တို့ရဲ့ဒီကနေ့အရေးယူမှုကိုတတိပေးချက်တရအဖြစ်နဲ့ကမ္ဘာတဝန်းကကြားသိတဲ့မှာလဲဘသူပဲဖြစ်ဖြစ်အီရန်အပေါ်လက်နက်ရောင်းဝယ်မှုပိတ်ဆို့တဲ့ကုလသမဂ္ဂရဲ့အရေးယူမှုကိုဖောက်ဖျက်ခဲ့ရင်ဒဏ်ခတ်မှုတွေနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ကယ်လီခရက်ကလည်းလုံခြုံရေးကောင်စီကအီရန်အပေါ်လက်နက်ရောင်းဝယ်ရေးပိတ်ဆို့မှုတက်တန်းတိုးဖို့ပြက်ကွက်ခဲ့ပြီးနောက်အမေရိကန်ကမကြာခင်ကအခုလိုအရေးယူရတာဖြစ်တယ်လို့ထောက်ပြပါတယ်
။ As I have said repeatedly, when it fails, we will not.
ကျမထပ်ခါတလဲလဲပြောဘူးတလို့ပါပဲဘသူပဲပြက်ကွက်ပါစေကျမတို့ကတော့မပြက်ကွက်စေရပါဘူး JCPOA Iran Nuclear အရေးညှိနှိုင်းတဲ့ပူးတွဲကော်မတီမှာပါတဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေက Iran အနေနဲ့ Nuclear အကြံကြီးမှုကိုထိန်းသိမ်းသိမ်းသိမ်းလုပ်ကောင်းလုပ်နိုင်တယ်လို့ short တွက်ခဲ့ကြပါတယ်ဒါဟာဆုံးဖြတ်ချက်အမှတ်2231ရဲ့မူပေါင်းပါပိတ်ဆို့မှုထပ်တက်တန်းတိုးရေးပြက်ကွက်ဖို့အတွက်အကြောင်းပြလို့မရပါဘူးအခုကျမတို့ရဲ့မျှော်လင့်ချက်ကတော့အီရန်ကိုထပ်ပြီးအရေးယူရေးမှာကုလသမဂ္ဂအဖွဲ့ဝင်တွေအားလုံးဥပဒေနဲ့အညီလိုက်နာဆောင်ရွက်ကြဖို့ဖြစ်ပါတယ်။အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်ကလည်းကုလသမဂ္ဂရဲ့အီရန်အပေါ်အရေးယူမှုကိုအမေရိကန်ကပြန်လည်အသက်သွင်းနိုင်စွမ်းဟာ2015ခုနှစ်ကအမေရိကန်သဘောတူခဲ့တဲ့ JCPOA အီရန်နျူကလ িয়ার အရေးညှိနှိုင်းတဲ့ပူးတွဲကော်မတီဆုံးဖြတ်ချက်ရဲ့အခရာကြကြောင်းအီရန်အစိုးရကဒီသဘောတူညီမှုကိုလိုက်နာဖို့ပြက်ကွက်ခဲ့ရင်ထပ်ပြီးအရေးယူခံရမှာဖြစ်တယ်လို့ပြောပါတယ
် The Iranian regime has repeatedly lied about its nuclear weapons program, its archive and denied access to international inspectors. Today's actions send a clear message.
အီရန်အစိုးရကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးထပ်ခါလဲလဲလိမ့်နေတာပါ။နိုင်ငံတကာစစ်ဆေးအဖွဲ့တွေကိုသူတို့တုံ့နှောင်ထားတဲ့နေရာတွေကိုတွားခွင့်မပြုပါဘူး။ဒီကနေ့အရေးယူတာဟာအီရန်ရဲ့ဒီလိုလုပ်ရက်တွေအတွက်နောက်ထပ်တီးခံမှာမဟုတ်ဘူးဆိုတော့ပြတ်သားတဲ့အမှားစကားပါလိုက်တာပါအီရန်ရဲ့မကောင်းကြံတဲ့လှုပ်ရှားမှုတွေကိုရေရှည်ခိုင်မြဲအောင်မတိကျိုးကြုံပြုနေကြတဲ့နိုင်ငံတကာအတိုင်းဝိုင်းကိုလည်းအမေရိကန်ပြည်ထောင်စုကအမှားမပါတဲ့အမှားစကားပါလိုက်တာဖြစ်ပါတယ်အီရန်ဟာနျူကလ িয়ার ဘုံတလုံးဒါမှမဟုတ်ဒေသတွင်းဩဇာလွှမ်းမိုးနိုင်ရေးအတွက်အရင်းအမြစ်တွေကိုဖြုံးတိပြစ်မဲ့အစားအီရန်ပြည်သူတွေလိုချင်တာရတဲ့ရတိုက်တာဖွံ့ဖြိုးတိုးတက်မှုနဲ့တာယာဝပြောရေးအတွက်ပံ့ပိုးတင်တယ်လို့ဆိုပါတယ်အီရန်အနေနဲ့ငြိမ်းချမ်းရေးလမ်းကြောင်းကိုလိုလိုလားလားရွေးချယ်မယ်ဆိုရင်အမေရိကန်ကဘေးရနေအတူတွဲရှောက်လှမ်းမှာဖြစ်ကြောင်းသမ္မတအပြတ်ပြောထားပြီးသားဖြစ်ပါတယ်လို့အမျိုးသားအကြံပေးပုဂ္ဂိုလ်အိုဘရိုင်ယန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်စစ်ရဲ့သဘောထားမြင်အားပေါ်ကိုတင်ဆက်လို့ပြီးပါရရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါစစ်တပ်ရင်းနေမှာကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ခံရသူ34တန်းကျော်နဲ့တည်ဆောင်းရသူက1တန်းကျော်ရှိလာနေပါပြီ။ကမ္ဘာတစ်လွှာကိုဗစ် -19 ကြောင့်စီးပွားရေးအကြီးအကျယ်ထိခိုက်မှုတွေရှိနေတာဟာလာမယ့်5နှစ်အတွင်းမိန်းကလေးငယ်ပေါင်း2တန်းခွဲလောက်အတွက်အသက်မပြေခင်လက်ထပ်ပေးကြမယ်အန္တရာယ်နဲ့ကြုံနေရတယ်လို့ Save the Children အဖွဲ့ကပြောပါတယ်။2020ကမ္ဘာမိန်းကလေးငယ်များဘဝကိုဗစ် -19 နဲ့ကြုံလာရနိုင်တဲ့အန္တရာယ်လို့နာမည်ပေးထားတဲ့အစိုးရခန်းစာကိုကျယ်သပြင်းနေမှာထုတ်ပြန်လိုက်တာပါ။တောင်ဝါရှဒေတာမှာမိန်းကလေးငယ်2သိန်းလောက်အတွက်အန္တရာယ်ရှိနိုင်တယ်လို့ပြောပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနာဂန်နိုကာရာဘိတ်ဒေတာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအများကြီးရဆိုင်ဖို့အတွက်အမေရိကန်ပြင်သစ်နဲ့ရုရှားခေါင်းဆောင်တွေကပန်ကြားလိုက်ပါတယ်။ဒီကိစ္စမှာမကြခင်ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရဲအနေငယ်တွင်လူပေါင်းဒါဇင်နဲ့အချီတေဆုံးခဲ့ရတာပါ။တပ်ဆိုင်ရာစစ်တပ်တွေကြားရန်လိုမှုတွေချက်ချင်းရပ်ဆိုင်းဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်၊ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရဲ့ပြောကြားချက်တွေကိုရုရှားအစိုးရဝက်ဘ်ဆိုက်မှာကြက်တဲ့ရင်းတွေကဖော်ပြထားတာပါ။မြန်မာနိုင်ငံမှာ COVID-19 ကြောင့်ရောဂါကူးစက်မှုနှုန်းတရထဲထောင်နဲ့ချီဆန်းကျင်တင်မြင့်တဲ့နေချိန်မှာပဲကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကကူးစက်မှုနှုန်းညံ့ညံ့ကျဖို့အတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့ပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီရောဂါကူးစက်သူစုစုပေါင်း14,000ကျော်နဲ့သေဆုံးရသူက300ကျော်ရှိနေပါပြီ။ရခိုင်ပြည်နယ်တွင်တည်ဆောက်နေတဲ့စစ်တွေစိတ်ကန်း2021ပထမ3လပတ်အတွင်းလုပ်ငန်းစပြီးလဲပတ်နိုင်မှုအတွက်မြန်မာနဲ့အိန္ဒိယပူးတွဲကြိုးပမ်းနေတယ်လို့အိန္ဒိယနိုင်ငံခြားရေးအတွင်းဝင်ကကျယ်သပြင်းနေဖြစ်လို့တဲ့ညနှိုင်းဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။တောက်ကြံနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်ကူးစက်မှုအရေးပေါ်အခြေအနေကြောင့်
VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တော်ရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့တချို့ကျွန်တော်မှရှင်ရတာ
This program has come to you from the Voice of America, Washington.